Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့2018ခုနှစ်ဇန်နဝါရီလ28ရက်စနေနေ့မနက်ဖက်စီ VOE Season 2စတင်နေပါပြီ။ဖိုင်းဒိုမီတာ32 40နဲ့48အပြင် VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။ကျမခွာညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမရှင
်မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖက်သတင်းတွေကိုဒေါက်ခင်မြူးသက်နဲ့ကျွန်တော်ကြိုကြိုသိမ်းပြပြမှာပါကမ္ဘာစီးပွားရေးညလကမှာပြောတဲ့မင်ခွန်းတဲ့ America First မူဝါဒကိုသမ္မတဒေါ်နယ်ထရမ့်ကကာကွယ်ပြောဆိုသွားပါတယ်ဒေါ်အောင်ဆန်းစုကြည်ဟာတတိတခြားဖြစ်နေပြီးလက်တွေ့အခြေအနေနဲ့ကင်းကွာနေတယ်လို့ American ဝါရဲ့နိုင်ငံရေးသမား Bill Richardson ကဥပံပြောဆိုပါတယ်ပါကစ္စတန် Indonesia Afghan သုံးနိုင်ငံအစ္စလာမစ်ပညာရှင်အဖွဲ့ထူထောင်ဖို့ Indonesia သမ္မတကအဆိုပြုပါတယ်ဒီသတင်းတွေပါဝင်တခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
အခုမှကနားဆင်ရမယ့်သတင်းလွှာတွေထဲမှာမမျှတာတဲ့ကုန်သွယ်ရေးနည်းလမ်းတွေကိုဆက်ပြီးသိမခံတော့ဘူးလို့အမေရိကန်သမ္မတကအခုလိုပြောပါတယ
် There has never been a better time to hire, to build, to invest and to grow in the United States.
အမေရိကန်ပထမဦးစားပေးစင်စားမယ့်သူ့ရဲ့မူဝါဒအကြောင်းပြောတဲ့အမေငွန်းနဲ့မှအမေငွန်းကိုကောက်နှုတ်စူးစီးတင်ပြပေးမှာပါမြန်မာနိုင်ငံမြောက်ပိုင်းမှာအကြမ်းဖက်ခံရတာကြောင့်ထွက်ပြေးလွတ်မြောက်လာတဲ့ရိုဟင်ဂျာကလေးငယ်တွေဟာထိတ်တလန့်ဝေဒနာနဲ့မြန်မာပြည်ပြန်ဖို့ကြောက်ရွံ့နေတဲ့အကြောင်းထိုင်းနိုင်ငံမှာရွေးကောက်ပွဲကျင်းပဖို့နှောင့်နှေးမဲ့အလားအလာတွေရှိနေပြီးလက်ရှိစစ်အစိုးရကဆက်ပြီးအာဏာယူနေအောင်မလားဆိုတာကိုပြောပြပေးမှဖြစ်သလို BNN နဲ့ဆက်ဆက်ရေးကောင်မှုအမေရိကန်စ조사လာတဲ့အပေါ်ပြိုင်ဘက်တရုတ်ကလက်ပိုက်ကြည့်နေမလားဆိုတာတွေနားဆင်ကြရမှာပါအခုရင်းဆုံးတော့စနေနေ့မနက်ခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ကပြောပြကြပါမယ်ရှင
်အမေရိကန်ရဲ့စီးပွားရေးအင်အားကနေကမ္ဘာကြီးအတွက်အကျိုးပြတ်ထွန်းစေမှာဖြစ်တယ်လို့ဒီကမ္ဘာလုံးကစီးပွားရေးနဲ့နိုင်ငံရေးကောင်းဆောင်တွေကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပြီးသူရဲ့ America First အမေရိကန်ဦးစားပေးမူဝါဒတွေကိုကောက်ွယ်ပြောဆိုသလိုအမေရိကန်မှာစီးပွားရေးလာလုပ်ကြဖို့လည်းဖိတ်ခေါ်လိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံ Davos မြို့ကမ္ဘာစီးပွားရေး Forum WEF မှာတောက်ကြံတွေက15မိနစ်ကြာပြောတဲ့မိန့်ခွန်းနဲ့သမ္မတထရမ့်ကအဲ့လိုပြောသွားတာပါ။အမေရိကန်ဟာစီးပွားရေးလုပ်ငန်းတွေအတွက်လမ်းဖွင့်ထားပြီးရှင်ပြိုင်နိုင်စွမ်းအားပြန်ကောင်းလာပါပြီလို့ဆိုပါတယ်။အခွန်အခောက်တွေကိုလက်တုံ့ပြန်ပြီးတော့ချမှတ်တာစီးပွားရေးတိုးတက်မှုကိုနှေးကွေးစေတယ်လို့သူမြင်တဲ့ကုန်သွယ်ရေးသဘောတူစာချုပ်တွေနဲ့တခြားနိုင်ငံတကာသဘောတူညီချက်တွေကနေနှုတ်ထွက်တဲ့အပေါ်သူ့ရဲ့နိုင်ငံရေးတည်တံ့တစ်လျှောက်လှုပ်ခဲ့ဘူးလို့ပဲမစ္စတာထရမ့်ကတောင်းပန်စကားပြောမတော်ပါဘူး။ညှိနှိုင်းချမှတ်တဲ့ကမ္ဘာလုံးဆိုင်ရာစီးပွားရေးမဟာဗျူဟာတစ်ခုချမှတ်ဖို့လုံဆော်ပြောဆိုကြတဲ့ Davos ညီလာခံတက်လာသူအများပြားကအမေရိကန်ဦးစားပေးမူဝါဒကိုဝေဖန်ကြပါတယ်။ဒီထက်မှဘရာဇီးသမ္မတမီရှယ်တီမာလည်းအပါအဝင်ပါ။ကမ္ဘာအရင်းရှင်နိုင်ငံကြီးတွေစီကနေသူ့အမြင်အဖြစ်လွတ်လပ်စွာကုန်သွယ်ရေးကိုဆန့်ကျင်တဲ့စကားတွေထွက်လာနေတဲ့အပေါ်ဗိုလ်ဒူးနေကပြောတဲ့မိန့်ခွန်းနဲ့ဘရာဇီးသမ္မတတီမာကသမ္မတထရမ့်နာမည်ကိုထည့်မပြောဘဲကန့်ကွက်ပြောဆိုသွားပါတယ်
။ခရိုင်းမီးယားဒေသကိုရုရှားကသူ့ပိုင်နယ်မြေဖြစ်သိမ်းသွင်းခဲ့တာမှာပါဝင်ပတ်သက်တဲ့ရုရှားနဲ့ယူကရိန်းနိုင်ငံသားတွေပေါ်မှာဒဏ်ခတ်အရေးယူမှုအစ်တွေချမှတ်လိုက်ကြောင်းအမေရိကန်ဘဏ္ဍာရေးဌာနကကြေညာလိုက်ပါတယ်။ဒဏ်ခတ်အရေးယူခံရသူတွေရဲ့ပိုင်ဆိုင်မှုတွေအမေရိကန်ပိုင်နယ်နယ်မြေတွေမှာရှိတယ်ဆိုရင်ထိမ့်ချုပ်ထားလိုက်ပြီးအမေရိကန်နိုင်ငံသားတွေနဲ့စီးပွားရေးမလုပ်ရဘူးလို့လည်းပိတ်ပင်လိုက်တာပါ။ယူကရိန်းနိုင်ငံရဲ့အချုပ်အခြာအာဏာနဲ့နယ်မြေပိုင်ဆိုင်မှုကိုထိမ့်သိမ်းဖို့နဲ့ Minsk သဘောတူညီချက်ကိုချိုးဖောက်ဖို့အတွက်စ조사သူတွေကိုဥတီအရေးယူဖို့အတွက်အမေရိကန်အစိုးရကအခိုင်အမာရှိတယ်လို့ဘဏ္ဍာရေးဝန်ကြီးစတီဗန်မနူချင်ကတောက်ကြံနေမှာပြောပါတယ်။ Minsk သဘောတူညီချက်ရရုရှားနဲ့ယူကရိန်းတို့ဟာအပြစ်ခတ်ရစဲရေးလိုက်နာဖို့အတွက်လက်နက်ကြီးတွေကိုရုပ်သိမ်းဖို့နဲ့ရွေးကောက်ပွဲစနစ်ပြုပြင်ပြောင်းလဲရေးကိုထောက်ခံဖို့အတွက်တာဝန်ရှိတာပါ။အခုအရေးယူခံရသူတွေထဲမှာရုရှားစွန့်ရင်ဒုတိယဝန်ကြီးအန်ဒရေးချာရဇော့ဖ်အပါအဝင်ရုရှားတာဝန်ရှိသူအများပြားလည်းပါပါတယ်ခရိုင်းမီးယားကိုစွန့်ရင်တာပိုင်ဆက်တွေလွှဲပြောင်းပေးတာမှာသူပါဝင်တဲ့အခန်းကဏ္ဍအတွက်ဒုဝန်ကြီးကိုဥရောပသမဂ္ဂ EU ကနေတန်းခတ်အရေးယူထားပြီးဖြစ်ပါတယ်တခြားဆက်တယောက်ကတော့တီးခြားခွဲထွက်ရေးဝါဒီတွေထိမ့်ချုပ်ထားတဲ့ဒေသတွေမှာအစိုးရယာစုတွေယူထားတဲ့ယူကရိန်းခွဲထွက်ရေးဝါဒီတွေပါဒေါင်းစနက်ပြည်သူ့သမ္မတနိုင်ငံနဲ့လူဟန့်စ်ပြည်သူ့သမ္မတနိုင်ငံဆိုပြီးတီးခြားခွဲထွက်ဒေတာတွေကိုကြေညာထားကြတာဖြစ်ပါတယ်
။ကုလသမဂ္ဂလူမျိုးရေးအကောင်စီအဖွဲ့ဝင်နိုင်ငံတွေတနင်္လာနေ့ကျရင်ဝါရှင်တန်ဒီစီမြို့တော်ကိုလာပြီးသမ္မတဒေါ်နယ်ထရမ့်နဲ့လူသဘောနေ့လည်စာဒူစာတုံးမှာဖြစ်တယ်လို့အီရန်ဒုံးကြီးအစိပ်ပိုင်းတွေလို့ဆိုတာတွေကိုစမ်းစစ်ဖို့တွားကြည့်ကြမှာဖြစ်ပါတယ်။တာတူပြစ်ဒုံးကြီးအပိုင်းအစကြီးတွေကိုအကောင်စီအဖွဲ့ဝင်တွေကြီးစုစမ်းစစ်ခွင့်ရကြမှာပါ။ဝါရှင်တန်ကစစ်စခန်းတစ်ခုထဲမှာထားထားတဲ့အဲ့ဒီဒုံးကြီးအပိုင်းအစတွေကြောင်းဒီဇင်ဘာလသတင်းစာရှင်းလင်းပွဲတွင်ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီဂီဟီလီကဖွင့်ချပြောဆိုထားတာပါ။ရှီမင်နိုင်ငံကဟူသီတပုံတွေကိုအီရန်ကတရားမဝင်လက်နက်တပ်ဆင်ပေးနေတယ်ဆိုတာဒီဒုံးကျည်ပိုင်းစားတွေကငြင်းမရအောင်တက်တည်ပြနေတယ်လို့သံတမန်ကြီးဟီလီကပြောထားပါတယ်။ အဲ့ဒါကိုအီရန်မှာလုပ်ပြီးရီမင်ကဟူသီစစ်သွေးကြော်တွေစီပို့ခဲ့ပါတယ်အဲဒီကနေမှဆော်ဒီအာရေဗျားကအပြစ်မဲ့အရသာယာပေါင်းများစွာတည်ကြည်စီဖို့အတွက်အရက်ဖက်လေးစီးတစ်ခုကိုပြစ်ခတ်ခဲ့တာပါလို့တမ်မကြီးဟီလီကဒီဇင်ဘာလမှာပြောထားပါတယ်
သမရထရမ်အစိုးရလက်ထက်ချမှတ်ကျင့်သုံးတဲ့ဒုက္ခသည်လက်ခံရေးအမေရိကန်အစီအစဉ်စတင်ပြီးပထမ၄လအတွင်းမှာအမေရိကန်ကိုရောက်လာတဲ့မွတ်စလင်ဒုက္ခသည်အရေးအတွက်တိတိတသားကြဆင်းသွားပါတယ်။ဒါ့အပြင်ဘယ်နိုင်ငံကဒုက္ခသည်တွေကိုလက်ခံတယ်ဆိုတဲ့နေရာမှာလည်းအထူးပြောင်းလဲသွားတာကိုတင်ဝင်ဖြုတ်ထုတ်ပြန်တဲ့စာရင်းတွေကို VOA ကဆန်းစစ်လေ့လာတာမှာတွေ့ရပါတယ်။သမရဒေါ်နယ်ထရမ်လက်ထက်ပထမဆုံးဗန်ဒါနှစ်တစ်နှစ်ပြည့်အစ2018 October 1ရက်နေ့ကနေ2018 January 25ရက်နေ့အထိအမေရိကန်ကိုလာတဲ့ဒုက္ခသည်တွေထဲမှာ73ရာခိုင်နှုန်းပဲမွတ်စလင်တွေဖြစ်ပါတယ်။သမရဖြစ်လာခဲ့ပြီးမစ္စတာထရမ့်သမရဖြစ်လာပြီးပထမ6လအတွင်းမွတ်စလင်ဒုက္ခသည်အရေအတွက်က35ရာခိုင်နှုန်းအထိရှိခဲ့တာပါ။အဲ့ဒီချိန်ကဒုက္ခသည်လက်ခံတဲ့အစီအစဉ်ကိုအရင်သမရဘရက်အိုဘားမားလက်ထက်ချမှတ်တဲ့အတိုင်းလှုပ်ဆောင်ခဲ့တာဖြစ်ပါတယ်။ဒီကာလအတွင်းမွတ်စလင်အများစုနိုင်ငံ6နိုင်ငံကလာတဲ့ဒုက္ခသည်အရေအတွက်အကြီးအကျယ်ကျဆင်းသွားတာပါ။အီရတ်ဒုက္ခသည်အရေအတွက်ဟာ January ကနေ September အထိ10ရာခိုင်နှုန်း8ရာခိုင်နှုန်း1ရာခိုင်နှုန်းအထိကျဆင်းသွားပါတယ်။ Syria ဒုက္ခသည်အရေအတွက်ကတော့8ရာခိုင်နှုန်းကနေ1ရာခိုင်နှုန်းအောက်။ Somalia ဒုက္ခသည်အရေအတွက်ကတော့10ရာခိုင်နှုန်းကနေ2ရာခိုင်နှုန်းအထိကျဆင်းသွားတာပါ။ Iran, Sudan နဲ့ Afghanistan နိုင်ငံတွေကဒုက္ခသည်အရေအတွက်တွေလည်းကျဆင်းသွားခဲ့ပါတယ်။
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီအထိလိုက်ထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9483ညလိုက်ထိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုက်ထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါသေးတယ်ရှင်။
ဒီကနေ့စနေနေ့ဖက်သတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။နိုင်ငံတော်တမင်ကပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာတတိတိချာဖြစ်နေပြီးသူဆိုအားဖြင့် living in a bubble လက်တွေ့အခြေအနေနဲ့ကင်းကွာနေတယ်လို့အမေရိကန်ဝါရင်နိုင်ငံရေးသမား Bill Richardson ကပြောပါတယ်။နိုင်ငံတကာနဲ့ပြည်တွင်းကလူပုဂ္ဂိုလ်တွေနဲ့ဖွဲ့စည်းထားတဲ့ရခိုင်အရေးအကြံပေးအဖွဲ့တွေကနေနှုတ်ထွက်သွားပြီးတဲ့နောက် Mr. Richardson ကအဲ့လိုပြောထပ်ပြောတာပါ။ဒေါက်ဆန်းစုကြည်ဟာရန်သူတွေပတ်လည်အဝိုင်းခံနေရတယ်ဆိုတဲ့စိတ်သဘောထားမျိုးရှိလာတယ်လို့လည်းဆိုပါတယ်။ဒါပေမဲ့လည်းအနောက်နိုင်ငံအစိုးရတွေအနေနဲ့မြန်မာနိုင်ငံနဲ့ဆက်လက်ထိစပ်နေတင်ပြီးဒေါက်ဆန်းစုကြည်ဟာမြန်မာနိုင်ငံအပြောင်းလဲအတွက်အကောင်းဆုံးမျှော်လင့်နိုင်တဲ့ပုဂ္ဂိုလ်အဖြစ်ဆက်ရှိနေတော့မယ်လို့လည်းနယူးမက္ကဆီကိုပြည်နယ်ကနေအိမ်မှာပြန်ရောက်သွားပြီဖြစ်တဲ့မစ္စတာရစ်ချက်ဆန်ကရိုက်တာသတင်းဌာနနဲ့တယ်လီဖုန်းအင်တာဗျူးမှာပြောသွားပါတယ်။ရခိုင်ပြည်နယ်ကနေဒုက္ခသည်9သိန်းနီးပါးထွက်ပြေးသွားရတဲ့ဖြစ်ရပ်တွေအတွက်မြန်မာစစ်တပ်မှာအများကြီးတာဝန်ရှိတယ်လို့သူယူဆကြောင်းဒီအခြေအနေကိုပြောင်းပြစ်နိုင်တဲ့ဒူဒီသောပုဂ္ဂိုလ်ကဒေါက်ဆန်းစုကြည်ပဲဖြစ်တယ်လို့သူယုံကြည်ပြီးဒေါက်ဆန်းစုကြည်အနေနဲ့စတင်လှုပ်ဆောင်သင့်မှာကြောင်းမစ္စတာရစ်ချက်ဆန်ကပြောပါတယ်။မစ္စတာရစ်ချက်ဆန်ဟာသူ့ရဲ့ပုဂ္ဂလိကအကျိုးကိုရှေ့ရှုပြီးဆောင်ရွက်လို့ရတယ်ဆိုတာထင်ရှားပြီးတော့မတူညီတဲ့ခံယူချက်တွေရှိတာကြောင့်အကြံပေးအဖွဲ့မှဆက်ပြီးပါဝင်တာဟာသက်ဆိုင်သူအားလုံးကိုအကျိုးပြုမှာမဟုတ်တဲ့အတွက်အကြံပေးအဖွဲ့မှသူ့ရဲ့ပါဝင်မှုကိုရပ်ဆဲဖို့နိုင်ငံတော်အစိုးရအနေနဲ့ဆုံးဖြတ်ခဲ့တယ်လို့အတိုင်ပင်ခံရုံးဝန်ကြီးဌာနကဇန်နဝါရီလ25ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့ Mr. Richardson ကအဲ့ဒီထုတ်ပြန်ချက်မှာပြောထားတာကိုညင်ပြီးသူသဘောနဲ့သူနှုတ်ထွက်တာဖြစ်တယ်လို့ပြောပါတယ်။ရခိုင်ရင်းနဲ့ပတ်သက်ပြီးမြန်မာအင်းကြီးချင်းနိုင်ငံတွေနဲ့အရှေ့တောင်အရှနိုင်ငံများအဖွဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေအပါအဝင်တကမ္ဘာလုံးအနေနဲ့စတင်ထုတ်ဖော်ပြောဆိုကြရမှာဖြစ်တယ်လို့ဒေါက်ဆန်းစုကြည်အနေနဲ့လည်းစပြီးနားထောင်ဖို့လိုပြီးလို့ NPR သတင်းဌာနနဲ့ဆက်သွယ်မေးမြန်းခဲ့မှာလည်း Mr. Richardson ကပြောထားပါတယ်။
ပဋိပက္ခရေဖြစ်ပေါ်နေတဲ့အာဖဂန်နစ္စတန်နိုင်ငံငြိမ်းချမ်းလာစေဖို့လှုပ်ဆောင်တဲ့အနေနဲ့အင်ဒိုနီးရှားအာဖဂန်နစ္စတန်နဲ့ပါကစ္စတန်ကအစ္စလမ်ပညာရှင်တွေပါဝင်တဲ့ကော်မတီတစ်ချက်ကိုထူထောင်ဖို့တောက်ကြနေမှာအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကအဆိုပြုလိုက်ပါတယ်။သမ္မတဝီဒိုဒိုဟာအင်ဒိုနီးရှားဝန်ကြီးတွေနဲ့စီးပွားရေးလုပ်ငန်းရှင်တွေလိုက်ပါလာတဲ့ကိုယ်စားလှယ်ဖွင့်တဲ့အတူပါကစ္စတန်နိုင်ငံအစ္စလမ်ဘတ်ပြည်ကိုနှစ်ရက်ကြာတရားဝင်ခီးသွားရောက်ဆင်မှာအခုလိုပြောတာပါ။အင်ဒိုနီးရှားနိုင်ငံဟာအာဖဂန်ငြိမ်းချမ်းရေးလုပ်ငန်းရှင်မှာအပြုသဘောဆောင်တဲ့ကဏ္ဍကနေပါဝင်နိုင်တယ်လို့ပါကစ္စတန်သမ္မတမွန်းနှွန်းဟိုဆန်ကိုသမ္မတဝီဒိုဒိုကပြောကြားကြောင်းနဲ့အင်ဒိုနီးရှားအာဖဂန်နဲ့ပါကစ္စတန်မွတ်စလင်ပညာရှင်တွေပါဝင်တဲ့ကော်မတီတက်ကိုဖွဲ့စည်းဖို့အဆိုပြုခဲ့ကြောင်းခေါင်းဆောင်နှစ်ဦးတွေ့ဆုံပွဲပြီးထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။သမ္မတဟူဆန်းကလည်းဒီအဆိုပြုချက်ကိုသဘောတူတယ်လို့ဒေသရင်းဖွံ့ဖြိုးတိုးတက်ရေးအတွက်အာဖဂန်ငြိမ်းချမ်းဖို့လိုအပ်တယ်လို့ပြောကြရင်နှစ်နိုင်ငံလက်တွဲလှုပ်ဆောင်မှုကတိပေးခဲ့တာပါ။
တောင်ကိုရီးယားနိုင်ငံမှာဆယ်နှစ်နီးပါးတွင်လူအသေးပြောက်အများဆုံးမီးလောင်မှုတစ်ခုအဖြစ်ဖော်ပြပြောဆိုကြတဲ့တောက်ကြန်နှင့်ဆေးရုံတစ်ခုမီးလောင်မှုမှာလူပေါင်း38ယောက်ထဲမှနေသေဆုံးပါတယ်။ပထမထွက်လာတဲ့သေဆုံးသူအခြေအတွက်41ယောက်ကနေပြန်ပြင်ထားတဲ့အခြေအတွက်ကလျော့သွားပေမဲ့နောက်ထပ်တိုးလာနိုင်တယ်လို့ခန့်မှန်းကြပါတယ်။သေဆုံးသူ3ဦးဟာဆေးရုံဝန်ထမ်းတွေဖြစ်ကြပြီးအများပြားဟာမီးခိုးငွေ့ဝန်ထမ်းကြောင့်သေဆုံးကြတာလို့တာဝန်ရှိသူတွေကပြောပါတယ်။နိုင်ငံရှိတောင်ပိုင်းမီယယန်းမြို့ကဆေးကျောင်းဆေးရုံရေးပေါ်ဆောင်မှာမီးလောင်တာဖြစ်ပြီးလူ140ထဲမှာ ਨੇ ဒဏ်ရာရထားပြီးတော့တချို့ကစိုးရင်ရပါတယ်6ထပ်ရှိတဲ့အဲ့ဒီစေယုံအဆောက်အဦးမှာလက်ရှိဥပဒေအရမဖြစ်မနေလိုရမှာမဟုတ်တဲ့အတွက်အလူအလျောက်မိသက်ရေဖြန်းစနစ်တက်မထားဘူးလို့တာဝန်ရှိသူတွေကပြောပါတယ
်ဖိလစ်ပိုင်နိုင်ငံကမီးရောင်ရှင်တစ်ခုဖြစ်တဲ့မင်းယွန်မီးရောင်အချိန်မရွေးပောက်ကွဲနိုင်တဲ့အတွက်ဝန်ကျင်မှာနေထိုင်သူဒေသခံ 8,100 ကျော်ကိုအာဏာပိုင်တွေကဘေးလွတ်ရာကိုပြောင်းရွှေ့ပေးခဲ့ပါတယ်မင်းယွန်မီးရောင်အတွက်သတိပေးချက်အဆင့်4ဖြစ်တဲ့ပောက်ကွဲဖို့အနေထားဖြစ်နေအာဏာပိုင်တွေကနေကြေညာထားတာပါမီးရောင်ဝန်ကျင်မှာတဘာဝဝန်ကျင်အန္တရာယ်အတွက်စိုးရိမ်နေကြချိန်မှာပဲ January 22ရက်နေ့ကနေစပြီးလင်းခီးစင်ပေါင်း100ကျော်လောက်ဖျက်သိမ်းခဲ့ရတယ်လို့ဒေတာရင်းကမြို့နယ်ကြီးရွာပေါင်း118ခုမှရှိတဲ့ကျောင်းတွေကိုပိတ်ထားလိုက်တယ်လို့ဖိလစ်ပိုင်အမျိုးသားတဘာဝဘင်းအန္တရာယ်လျှော့ချရေးနဲ့စီမံခန့်ခွဲကောင်စီကတောက်ကြနေမှာကြေညာလိုက်ပါတယ်ဖိလစ်ပိုင်နိုင်ငံကလှုပ်ရှားမှုအများဆုံးမီးရောင်ရှင်ဖြစ်တဲ့မင်းယွန်းမီးရောင်ကနေချော်ရီဘူးတွေမကြာခဏပန်းထွက်နေပြီးပြာမုံတွေလွင့်ဆင်နေတာဟာမီးရောင်ဝကနေအမြင့် 3 ကီလိုမီတာလောက်ထိရောက်နေတယ်လို့ဖိလစ်ပိုင်မီးရောင်နဲ့ငရင်းပညာရပ်ဆိုင်ရာအကြောင်းကပြောကြားခဲ့ပါတယ
်စနေမနေ့ဖက်ထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မြို့သက်တို့ကြီးညာပေးသွားတာပါအခုဆက်တိုက်နားဆင်ရမယ့်သတင်းလွှာတွေကမှတော့အရင်ဆုံးအမေရိကန်သားပထမဦးစားပေးမယ့်အကြောင်းသမ္မတထရန့်ရဲ့မိန်ခွန်းဆိုင်ရာသတင်းမှာတစ်ခုကိုနားဆင်ရမှာပါမြတ်တာမှုမရှိတဲ့ကုံတွယ်ရေးနီလန်တွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ဆက်ပြီးတိခတ်နေတော့မှာမဟုတ်ပဲအနာဂတ်ကုံတွယ်ရေးသဘောတူညီချက်တွေမှာအမေရိကန်ကိုပထမဦးစားပေးထည့်သွင်းစဉ်းစားသွားမယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်အမေရိကာဖတ်စ်အမေရိကန်ကိုပထမဦးစားပေးစဉ်းစားမယ်ဆိုတဲ့သူ့ရဲ့မူဝါဒကိုလည်းဒါဘော့စ်မှာပြောတဲ့မင်ကွန်းတဲ့သမ္မတကကာကွယ်ပြောသွားပါတယ် VOA သတင်းတောက် Henry Richwell နဲ့ Jeff Caster တို့ရဲ့သတင်းလွှာတွေကိုစူးစီးပြီးကိုကျော်ကျော်သိန်းကပြောပြမှာပါရှင်
ဒီကမ္ဘာလုံးကစီးပွားရေးနဲ့နိုင်ငံရေးကောင်းဆောင်တွေတက်ရောက်ပြီးဆွစ်ဇာလန်နိုင်ငံဒါဗော့စ်မြို့မှာကျင်းပတဲ့ကမ္ဘာစီးပွားရေးဖိုရမ် WEF မှာတောက်ကြနေကပြောတဲ့မင်ကွန်းနဲ့သမ္မတထရမ့်ကအမေရိကန်အာကောင်ခိုင်မာတာဟာဒီကမ္ဘာလုံးအတွက်ကောင်းတဲ့ကိစ္စဖြစ်တယ်လို့ပြောသွားပါတယ်။အမေရိကန်စီးပွားရေးဟာနှစ်ပေါင်းများစွာကြာဆင်းနေပြီးတဲ့နောက်သူ့ရဲ့မူဝါဒတွေကြောင့်အာကောင်လာပြီလို့လည်းသမ္မတထရမ့်ကဆိုပါတယ်။အခွန်အောက်နဲ့စီမင်းစည်းကမ်းတွေကိုလျှော့ချပြီးတော့စီးပွားရေးလုပ်ငန်းနဲ့လူသမားတွေအောင်မြင်တိုးတက်စေဖို့လွတ်လပ်ခွင့်တွေပေးနေတယ်လို့စီးပွားရေးလှုပ်ခွင့်သာစေမဲ့အခြေအနေတွေဖန်တီးပေးနေတယ်လို့လည်းပြောပါတယ်။ဒီညီလာခံကိုတယောက်လာသူတို့ချားမှစိုးရိမ်နေကြတဲ့ America First မူဝါဒနဲ့ပတ်သက်ပြီးတကယ်တမ်းကျတော့သူ့ရဲ့မူဝါဒတွေဟာအားလုံးအတွက်ကောင်းတဲ့မူဝါဒတွေဖြစ်တယ်လို့သမ္မတထရမ့်ကအာမခံပြောဆိုပါတယ
်။ As President of the United States, I will always put America first.Just like the leaders
American ပြည်သူရဲ့သမ္မတတရားအနေနဲ့အမေရိကန်ကိုအမြဲတမ်းဦးစားပေးစဉ်းစားမှာပါတခြားနိုင်ငံတွေရဲ့ခေါင်းဆောင်တွေသူတို့နိုင်ငံကိုပထမဦးစားပေးစဉ်းစားသင့်တယ်လို့မျိုးပါပဲဒါပေမဲ့အမေရိကန်ကိုဦးစားပေးစဉ်းစားတယ်ဆိုတာအမေရိကန်တနိုင်ငံရဲ့အတွက်လို့အထူးပဲမဆက်ရောက်ပါဘူးအမေရိကန်ပြည်သူတွတ်တက်ရင်ကမ္ဘာကြီးလည်းတွတ်တက်မှာပါပဲ
နိုင်ငံစုံပါဝင်တဲ့ကုံသွေးရေးသဘောတူညီချက်တွေအပေါ်သမ္မတထရမ့်နဲ့သူ့အစိုးရအဖွဲ့ကဝေဖန်ပြောဆိုထားပြီးပစိဖိတ်ရောင်းဝန်းဒေသပူးပေါင်းဆောင်ရွက်ရေးသဘောတူစာချုပ်TPP ကနေနှုတ်ထွက်ထားတာပါလွတ်လပ်တဲ့ကုံသွယ်ရေးကိုသူထောက်ခံတယ်ဆိုတာသမရကပြောပေမဲ့သဘောတူညီချက်တွေဟာမျှတပြီးအပြန်အလှန်အကျိုးဖြစ်ဖို့လိုတယ်လို့ပြောပါတယ
် United States will no longer turn a blind eye to unfair economic practices including massive
တာမှုရှိတဲ့စီးပွားရေးလုတ်ကင်ပုံတွေပေါ့အမေရိကန်ကဆက်ပြီးမျက်ကွယ်ပြုထားမှာမဟုတ်တော့ပါဘူးဒီထက်မှညာနာပစ္စည်းမူပိုင်ခွင့်ကိုခိုးယူတာဆက်မှုလုပ်ငန်းကိုအစိုးရကရန်ပုံငွေထောက်ပံ့တာအစိုးရဥဆောင်တဲ့စီးပွားရေးစီမံကိန်းတွေကိုဖြန့်ကျက်လှုပ်ဆောင်တာတွေပါဝင်ပါတယ်။ဒီလိုဖြစ်ရတွင်နဲ့ဂေါမွန်ဖြတ်တဲ့တခြားလွတ်ရတွေဟာတကဘာလုံးဆိုင်ရာဈေးကွက်တွေကိုထိခိုက်စေပြီးအမေရိကန်မှသာမကကဘာတဝှမ်းကစီးပွားရေးလုပ်ငန်းတွေရဲ့အလုပ်သမားတွေကိုထိခိုက်စေပါတယ
်။ကဘာလုံးဆိုင်ရာဖြန့်ကျက်မှု globalization အပေါ်ညီလာခံတက်ရောက်သူအများအပြားအရင်တုန်းကကြားဘူးထားသလိုပုံစံမျိုးနဲ့ဝေဖန်တိုက်ခိုက်တာကိုတော့သမရကလုံမသွားပါဘူး။မိန်ခွန်းပြောပြီးတဲ့နောက်အမေဖြေကဏ္ဍမှာတော့သမ္မတထရမ့်ကသတင်းမီဒီယာတွေကိုထပ်ပြီးထိုးနှက်သွားပါလေတယ်
။ And it wasn't until I became a politician that I realized how nasty, how mean, how
the media are blaw mnit myo bwa kaung le blaw so ywa le blaw chauk sia kaung le blaw lou jan phaw pya dat de so da chano nai ngain thama ma phit khin a chin thi na ma le ka ba bu aku ko ba ho a nau phak ka camera re pait kaung ya ba bi
tu ye a ri byo saka bo pariyat de ka kan kwet aw hit tan le ko le a thin a sha ja ka ja ba de ka ba siwa ye forum ma main ngun byo bi de naw tamara trump ha washington myo ro ko pyan thwat khwa la bi phit ba de ရှိတဲ့ရင်ဘတ်အင်္ဂါနေ့မှာတော့နောက်ထပ်မိန်ကွန်းကြီးတစ်ခုဖြစ်တဲ့နိုင်ငံတော်အခြေပြမိန်ကွန်း State of the Union Speech ကိုသမ္မတထရန့်ပြောဖို့ရှိပါတယ်ခင်ဗျာ
။ဒေါ်ရရှင်များရှင်ရခိုင်ပြည်နယ်မြောက်ဦးမြို့မှာမကြသေးခင်ကဆန္ဒပြသူတွေတေကြီထိခိုက်တာတွေကြုံခဲ့ရတဲ့ဖြစ်ရပ်ကြောင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်စုဝေးခွင့်နဲ့ပတ်သက်လို့မိန်ကွန်းတွေလည်းတကြောပြန်ထွက်ပေါ်လာပါတယ်။မြန်မာနိုင်ငံမှာအရက်သားဆူရတက်လာပေမဲ့လည်းဆန္ဒပြဖို့စုဝေးဖို့ခွင့်ပြုချက်ရဖို့လိုအပ်နေစေဖြစ်ပါတယ်ဆန္ဒပြဖို့စုဝေးဖို့ခွင့်ပြုချက်ယူနေရတဲ့ငိမ့်စုစီလိုလူသိများတဲ့ဥပဒေဆက်ထားတဲ့မတဲ့လွတ်လပ်စွာထုတ်ဖော်ခွင့်ပြောဆိုခွင့်တွေကိုအကန့်အသတ်ဖြစ်နေတဲ့ဥပဒေတွေဘာတွေရှိနေတယ်လဲဆိုတာတွေကို VOA မြန်မာပိုင်းရဲ့စနေနေ့ညတိုက်ရိုက်လီလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။
ဒီနေ့စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလူသူတွေဆက်သွယ်ဖို့အချိန်မီသေးတဲ့အကြောင်းထပ်မံသိပေးနှိုးဆော်ပါရစေ။အခုလည်းပဲရခိုင်ပြည်နယ်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုပဲနှာစင်ကြရမှာပါ။မြန်မာနိုင်ငံမြောက်ပိုင်းမှာအကြမ်းဖက်ခံရတာတွေကြောင့်ထွက်ပြေးလွတ်မြောက်လာကြတဲ့ထဲကရိုဟင်ဂျာကလေးငယ်တွေဟာထိတ်လန့်နေကြပြီးမြန်မာပြည်ကိုပြန်ဖို့ကြောက်ရွံ့နေကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေမှာတိတ်နဲ့ချီပြီးရှိနေတဲ့သူတို့ကိုအတင်းနေရပြန်ခိုင်းမယ်ဆိုရင်ကလေးတွေရဲ့စိတ်ဖိစီးမှုဝေဒနာဟာပိုပြီးဆိုးရွားသွားလိမ့်မယ်လို့ကုလသမဂ္ဂကြွမ်းကျင်သူတွေကသတိပေးလိုက်ပါတယ်။ AFP သတင်းကိုအခြေခံပြီးမန်းအင်ဂျင်နိုင်ကဆက်ပြောမှာပါရှင်
။လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုဖြစ်သတ်မှတ်ခံရတဲ့မြန်မာစစ်တပ်ရဲ့အင်အားသုံးနယ်မြေရှင်းလင်းမှုတွေရှိနေတဲ့ရခိုင်ပြည်နယ်ကိုပြန်သွားဖို့ဆိုတဲ့မျှော်လင့်ချက်ဟာအထိတ်တလန့်ဝေဒနာခံစားချက်ပျောက်ကင်းတက်တာမှုကိုစန့်ကျင်ဘက်ဖြစ်စေနိုင်တယ်လို့ကလေးငယ်တွေကလည်းတသက်လုံးထိခိုက်စေနိုင်မှုရှိကြောင်းကြွမ်းကျင်သူတွေကသတိပေးပြောဆိုထားပါတယ်။အကြမ်းဖက်မှုတွေကနေလွတ်မြောက်လာတဲ့12နှစ်အရွယ်စာရီယာဆိုတဲ့မိန်းကလေးကသူ့ရဲ့ကိုယ်ရည်မျက်မြင်ကိုပြန်ပြောရမှာသူ့တငယ်ချင်းတွေကိုစစ်တပ်နဲ့ဗုဒ္ဓဘာသာဝင်တွေကတပ်ဖြတ်နေခြင်းသူထွက်ပြေးလွတ်မြောက်ခဲ့ပြီးလူသေးအလောင်းတွေဟာဆိုရင်လည်းနေရာတိုင်းမှာရှိနေတယ်လို့AFP သတင်းဌာနနဲ့တွေ့ဆုံမေးမြန်းကမှာစိတ်ထိခိုက်ဝမ်းနည်းကြေကွဲစွာနဲ့ပြောဆိုခဲ့ပါတယ်။တကယ်လို့သူတို့ပြန်သွားမယ်ဆိုရင်သူတို့အားလုံးအသက်ခံရမှာဖြစ်ပြီးသူ့အနေနဲ့ပြန်မသွားချင်ဘူးလို့စာဒီယာကပြောပါတယ်။ပြီးခဲ့တဲ့ဩဂုတ်လကတည်းကဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့တဲ့ရိုဟင်ဂျာဒုက္ခသည်ပေါင်း 639,000 နဲ့မှကလေးငယ်ရေးအတွက်ဟာ3ပုံ2ပုံလောက်ရှိနေပြီးအဲ့ဒီထဲမှာစာဒီယာလည်းပါဝင်ပါတယ်။မြန်မာဘင်္ဂလားဒေ့ရှ်အစိုးရနှစ်ရက်ကြာသဘောတူညီမှုအရဒုက္ခသည်တွေနေရပြန်ရေးအစီအစဉ်ကိုဇန်နဝါရီလနောက်ဆုံးပတ်မှာစတင်ဖို့ရထားပေမဲ့ပြင်ဆင်ရေးအပိုင်းမှာပြက်ကွက်မှုတွေရှိခဲ့တဲ့ဆိုပြီးတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ပြစ်တင်ကြပြီးတဲ့နောက်အစီအစဉ်ကိုလက်တွေ့အကောင့်ထဲပေါ်စတင်နိုင်ခြင်းမရှိသေးပါဘူး။ကုလသမဂ္ဂအေဂျင်စီတွေနဲ့ကြွမ်းကျင်သူတွေကတော့ဒါဟာကောင်းတဲ့လက္ခဏာတရက်ဖြစ်မြင်ခဲ့ကြပါတယ်။ Justin Forsyth ကတော့ UNICEF ကုလသမဂ္ဂကလေးများဆိုင်ရာရန်ပုံငွေအဖွဲ့ရဲ့လက်ထောက်ညွှန်ကြားမှုဖြစ်ပါတယ်
။ We know that there's been fighting just across the border and
fire. ဇာတ်ပတ်ချမှာတိုက်ပွဲတွေဖြစ်နေတာမိတွေလောင်နေတာကိုအဝေးကနေတောင်လမ်းမြင်ရတယ်ဆိုတာကျွန်တော်တို့သိပါတယ်။ဒါကြောင့်ဒီလိုအကြမ်းဖက်မှုတွေဖြစ်နေတဲ့မြတ်လူတွေကလည်းသူတို့အိမ်တွေစီပြန်ဖို့ကြောက်ရွံ့နေကြမှာပါ။ဌာနေပြန်ဖို့အစီအစဉ်စတင်ဖို့အချိန်မတိုင်သေးပါဘူး။
ဒါပြင်ထိုင်းလန်တုံလုံးနေတဲ့ကလေးငယ်တွေကိုနေရပြန်ဖို့မယ်ဆိုရင်သူတို့ရဲ့အခြေအနေတွေပိုပြီးဆိုးရွားသွားဖို့ပဲရှိကြောင်း Justin Forsyth ကသတိပေးပြောသွားပါတယ
် But we know that those children that are already traumatized and need
ကလေးတွေမှာထိတ်တလန့်ဝေဒနာခံစားမှုတွေရှိနေတာဒီအတွက်အထူးစောင့်ရှောက်ဖို့လိုအပ်တယ်ဆိုတာကျွန်တော်တို့သိပါတယ်တကယ်လို့နေရအတင်းပြန်ခိုင်းမယ်ဆိုရင်ကလေးတွေရဲ့စိတ်ဖိစီးမှုဝေဒနာကဒီတက်မကပိုပြီးဆိုးသွားပါလိမ့်မယ်အိမ်မဆိုးတွေအိမ်မပျော်တဲ့ဝေဒနာတွေနဲ့သူတို့ကသူတို့နာကျင်အောင်လုပ်တာတွေပါဒီလိုဝေဒနာပြုမှုတွေကိုကလေးတွေဟာတကယ်ကိုစိုးရွားတဲ့ခြင်းတွေမှာစတင်ပြုမှုကြတာပါကျွန်တော်ဆိုလိုတာကကလေးတွေဟာအလွန်အမင်းကြောက်ရွံ့မှုနဲ့တုံ့လုံနေကြတာပါဘာကြောင့်လဲဆိုတော့ သူတို့အနေနဲ့လာရူအကြမ်းဖက်မှုမျိုးထပ်ပြီးမြင်တွေ့ရမလားမမြင်တွေ့ရတော့ဘူးလားဆိုတာသေချာမသိကြပါဘူ
းစိတ်ဖိစီးမှုခံစားနေရတဲ့ neural amine ကလည်းသူကြုံတွေ့ခဲ့ရတဲ့ဖြစ်စိုးတွေကိုအိမ်မက်တွေဖြစ်ပြန်ပြန်မက်နေပြီးအခုချိန်ထိထိတ်လန့်တုန်လှုပ်နေစေဖြစ်တယ်လို့ပြောပြပါတယ
်အဲဒါနဲ့ဘာလို့ကျွန်တ
ော်အိတ်တဲ့အခါမြမပြီတုန်းကဖြစ်ခဲ့တဲ့အဖြစ်ပြက်တွေအကြောင်းတခါလေအိမ်မက်ဆိုးတွေအဖြစ်ပြန်ပြီးမက်ပါတယ်တောကရီရောက်ပြီးစိတ်ဖိစီးမှုခံစားရပါတယ်အဲ့ဒီအချိန်ဆိုဗလီကျောင်းသွားပြီးဆူတောင်းဝတ်ပြုလိုက်ပါတယ်ကျွန်တော်စိတ်သက်သာရရပါတယ်အဲ့ဒီနောက်အိမ်ပြန်ပြီးပြန်အိတ်တယ်ဒါပေမဲ့ပြန်နိုးတဲ့အခါစိုးရင်စိတ်တွေပြန်ပြီးခံစားရပါတယ
်ဘင်္ဂလားဒေ့ရှ်ဖက်ချန်ဒုက္ခသည်စခန်းတွေမှာတော့ကလေးငယ်တွေလုံလုံခြုံခြုံနဲ့ပြေးလွှားစော့ကစားနိုင်စူဝေးစာဖတ်နိုင်တဲ့နေရာတွေဖန်တီးပေးထားပါတယ်မြန်မာနိုင်ငံဘတ်ချမ်းမှာတော့အာနာပိုင်တွေဘလို့ပြင်ဆင်နေတယ်လဲဆိုတာအနည်းချင်းတော့ပဲသိရပါသေးတယ်။ဒီသတင်းပတ်အတွင်းထွက်လာတဲ့သတင်းဓာတ်ပုံတွေထဲမှာတော့မြန်မာဘက်ကဒုက္ခသည်တွေပြန်လည်လက်ခံရေးစခန်းတွေမှာတန်ဆူးကျိုးတွေနဲ့ကာယံထားပုံတွေဟာဘင်္ဂလားဒေ့ရှ်ဘတ်ချမ်းမှာရှိနေတဲ့အနေအထားနဲ့တော့ဆန့်ကျင်ဘက်ဖြစ်နေပါတယ်ရှင
်။မအင်ဂျင်နိုင်ပြောပြသွားတာပါရှင်။အခုတခါတော့အိန္ဒိယထိုင်းနိုင်ငံဘက်ကိုအလှည့်ပေးပါမယ်။ထိုင်းဝန်ကြီးချုပ်ပရာယွတ်ချန်ဟိုချာကဒီနှစ်အတွင်းရွေးကောက်ပွဲကျင်းပပေးမယ်လို့မကြသေးခင်ကမှပြောဆိုထားပေမဲ့လည်းအခုအခါမှာရွေးကောက်ပွဲကျင်းပဖို့နှောင့်နှေးမဲ့အခြေအနေတွေရှိလာနေပါတယ်။အတိုက်ခံတွေကတော့လက်ရှိစစ်အာဏာသိမ်းအစိုးရကအာဏာဆက်ပြီးယူထားနိုင်မဲ့အလားအလာရှိမှသာရွေးကောက်ပွဲကျင်းပပေးလိမ့်မယ်ဆိုပြီးဝေဖန်ပြောဆိုနေကြပါတယ်။ AP သတင်းဆောင်ပါကိုအခြေခံပြီးကိုအောင်အောင်ကပြောပြပေးပါမယ်ရှင်
။ထိုင်းနိုင်ငံမှာရွေးကောက်ပွဲကျင်းပဖို့နောက်ထပ်နှောင့်နှေးကြံ့ကြာမဲ့လက္ခဏာတွေတောက်ကြနေမှတွေ့လာရပါတယ်။အာနာသိန်းစစ်တပ်ကရွေးချယ်ခံထားတဲ့လွှတ်တော်ကရွေးကောက်ပွဲဆိုင်ရာဥပဒေနဲ့ပတ်သက်ပြီးချက်ချင်းအကောင့်တွေမဖော်ဘူးမဲပေးဆုံးဖြတ်ခဲ့တာကြောင့်မှဂျာသာပရင်းနေနှောင်းပိုင်းမှာထိုင်းလွှတ်တော်ကနေရွေးကောက်ပွဲဥပဒေသစ်နဲ့ပတ်သက်ပြီးစတင်ကျင့်သုံးမဲ့ရက်ကိုနောက်ထပ်ရက်90တက်တန်းတိုးဖို့မဲပေးဆုံးဖြတ်လိုက်တာကြောင့်မှထိုင်းစစ်အစိုးရရဲ့ထိတ်တန့်အကြံပေးဖြစ်သူဒုတိယဝန်ကြီးချုပ်ဝိစနုခရိယာငမ်ကအခုလိုရက်တိုးလိုက်တာကြောင့်ရွေးကောက်ပွဲကျင်းပဖို့ရက်ဟာ2019ခုနှစ်ဖေဖော်ဝါရီလလောက်အထိနောက်ဆုတ်သွားမှာဖြစ်တယ်လို့ပြောပါရတယ်။ဒါ့အပြင်အစိုးရရဲ့ဆောင်ရွက်ချက်နဲ့ပတ်သက်ပြီးတော့လည်းကာကွယ်ပြောကြားပါရတယ်။
แต่ทีนี้พอมันมีอันนั้นโผล่ขึ้นมาไอ้นี่โผล่ขึ้นมาอย่างน้อยโผล่มาอันนึงเรื่องยืดไปก้าว
ตะเกลุดาอโซยะก็เล็งနေတယ်ยูต้าမှုမရှိဖူးလို့ပြောလာတိုင်းကျွန်တော်တို့ကမยูต้าနေတာမဟုတ်ပါဘူး
2014ခုနှစ်ကထိုင်းစစ်တပ်ဟာအာဏာသိမ်းခဲ့ပြီးတဲ့နောက်ရွေးကောက်ပွဲကျင်းပပေးမယ်ဆိုပြီးတော့အချင်းချင်းကတိပေးခဲ့ပါတယ်ပထမဆုံးအနေနဲ့2015ခုနှစ်မှာရွေးကောက်ပွဲကျင်းပပေးမယ်ဆိုပြီးကတိပေးခဲ့ပေမဲ့စစ်တပ်ကထိန်းချုပ်တဲ့လွှတ်တော်ကနေဥပဒေတွေကိုပြင်ဆင်ရေးဆွဲနေတာကြောင့်ပေးထားတဲ့ဂရီအတိုင်းစစ်တပ်ကအကောင့်ထဲမဖော်နိုင်သေးပါဘူးထိုင်းဝန်ကြီးချုပ်ပရာယုတ်ချန်ဝူချာကလည်းမကြသေးခင်ကမှအခုနှစ်နိုဝင်ဘာမှာရွေးကောက်ပွဲကျင်းပပေးမယ်ဆိုပြီးပြောထားတာပါပညာရေးဝန်ကြီးဟောင်းချာတရွန်ချိုက်ဆာဟန်ကတော့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မျှော်လင့်မထားဘူးလို့ပြောရတယ
် The election will not take place this year
ဒီနေ့ထက်ရွေးကောက်ပွဲကျင်းပမှုမရှိဘူးဆိုတော့ရှင်းနေပါတယ်နောက်နေ့မှရွေးကောက်ပွဲကျင်းပပြီမယ်လို့ပြောရမယ်လေတကယ်ကျင်းပပြီမလားဆိုတော့ကလည်းမသေးကြပါဘူးနိုင်ငံကိုအုပ်ချုပ်နေတဲ့ငင်းငယ်ရင်းနဲ့ဥပဒေစိုးမိုးရေးအမျိုးသားကောင်စီနဲ့စစ်တပ်ကရွေးကောက်ပွဲပြီးနောက်ပိုင်းမှာသူတို့ပြန်အုပ်ချုပ်နိုင်မှုမသေးကြသေးရွေးရွေးကောက်ပွဲလည်းရှိလာမှာမဟုတ်ပါဘူ
းဝန်ကြီးချုပ်ပရာယုတ်ချန်ဟိုချာကလည်းရွေးကောက်ပွဲကျင်းပပြီးမှသူ့အနေနဲ့အာဏာကိုဆက်ချုပ်ကင်ထားလို့ရတယ်လို့အရေးအမဲ့ပြောကြားခဲ့ပြီးရွေးကောက်ပွဲကျင်းပဖို့နဲ့ပတ်သက်ပြီးအချိန်ရွှေ့ဆိုင်မှုဖြစ်လာတာပါစစ်တပ်အလို့ကြားပြောင်းလဲရေးဆွဲနေတဲ့ဖွဲ့စည်းပုံဥပဒေအရဆိုရင်လည်းဝန်ကြီးချုပ်တဦးကိုရွေးချယ်ခန့်အပ်နိုင်တာပါအာဏာသိမ်းခံရတဲ့အရင်အယတားအစိုးရအဖွဲ့ဝင်ဟောင်းနေကတော့စစ်ဆိုးရလိုကြရွေးချယ်ခန့်အပ်ထားသူတွေဒါမှမဟုတ်သူတို့ရဲ့မဟာမိတ်တွေအနိုင်ရနိုင်တဲ့အခြေအနေအထိဒါမှမဟုတ်ရင်လည်းနောက်ဆိုးရကိုဥဆောင်မဲ့စစ်တပ်ကကြောတော့နောက်ခံပေးထားတဲ့ဝန်ကြီးချုပ်တဦးကိုခန့်အပ်နိုင်တဲ့အခြေအနေရောက်တဲ့အထိလက်ရှိစစ်ဆိုးရကရွေးကောက်ပွဲကျင်းပဖို့အချိန်ရွှေ့ဆိုင်နေပုံရတယ်လို့ပြောဆိုပါရခင်ဗျာ
ကိုအောင်ပြောပြခဲ့တာကတော့ထိုင်းနိုင်ငံဆရာနာသိန်းဆိုရကဂရီပေးထားတဲ့အတိုင်းရွေးကောက်ပွဲကျင်းပပေးနိုင်ခြင်းနှောင့်နှေးလာမယ့်အခြေအနေဖြစ်ပါတယ်။အခုဗီယက်နမ်အမေရိကန်ဆက်ဆံရေးကိုအလှည့်ပေးပါဦးမယ်ရှင်။တောင်တရုတ်ပင်လယ်ပြင်မှာနယ်နိမိတ်ပိုင်ဆိုင်မှုအတွက်တရုတ်နိုင်ငံနဲ့အငင်းပွားမှုတွေကြီးထွားလာနေတဲ့ဗီယက်နမ်နိုင်ငံနဲ့ဆက်ဆံရေးတိုးမြှင့်ဖို့ကြိုးပမ်းမှုအဖြစ်အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကသူ့ရဲ့အာရှခရီးစဉ်အတွင်းဗီယက်နမ်နိုင်ငံကိုဦးစားပေးပြီးတော့သွားခဲ့ပါတယ်။မကြသေးခင်နှစ်တွေကစပြီးဗီယက်နမ်နဲ့ဆက်ဆံရေးကကောင်းအောင်ကြိုးပမ်းလာနေတဲ့အမေရိကန်ကစစ်ရေးအရပါဆက်ဆံရေးတိုးမြှင့်ဖို့လှုပ်လာနေတာကိုသူရဲ့ပြိုင်ဘက်တရုတ်ကတော့ဒီအတိုင်းလက်ပိုက်ကြည့်နေမှမထင်ဘူးလို့အကဲခတ်တွေကသုံးသပ်ကြပါတယ်။ဟနွိုင်းမြို့ကနေ VOA သတင်းတောက်ဝီလျံဂယ်လိုပြပို့ထားတဲ့သတင်းလွှာကိုအခြေခံပြီးဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်။
အမေရိကန်နဲ့ဗီယက်နမ်နိုင်ငံတို့ကြားစစ်ဖက်ဆိုင်ရာဆက်ဆံရေးတွေတိုးမြင့်တဲ့အနေနဲ့အမေရိကန်လေရင်တင်သင်္ဘောတစ်စင်းမကြခင်မှာပဲဗီယက်နမ်နိုင်ငံကိုတွားရောက်မှာဖြစ်ပါတယ်။အာရှဒေသကိုတွားရောက်တဲ့အမေရိကန်ကာကွယ်ဝင်ကြီးဂျင်မက်တစ်ဟာကျတဲ့ပရင်းနဲ့သူ့ရဲ့တေဝင်တွားရောက်တဲ့ဗီယက်နမ်ခီးစဉ်အဆုံးသတ်ချိန်မှာအမေရိကန်စစ်သင်္ဘောလာရောက်မှုနဲ့အတူဗီယက်နမ်ရဲ့ဆက်ဆံရေးတိုးမြင့်မှုအတွက်ဗီယက်နမ်ကွန်မြူနစ်ပါတီအကြီးအကဲငူယန်ပရူသွန်ကိုကျေးဇူးတင်စကားပြောကြားခဲ့ပါတယ်။
မလာရဲမှာကျွန်တော်တို့လေရင်တင်တင်မော်ကြီးတာနန်ဗီယက်နမ်ကိုလာရောက်มาဖြစ်ပြီးမိဘအပြင်ဆက်ဆံရေးတိုးမြင့်မဲ့အတွက်ကျေးဇူးတင်ပါတယ်
။အရင်စစ်ပွဲကာလအတွင်းကရန်သူတွေဖြစ်ခဲ့တဲ့ဗီယက်နမ်နဲ့အမေရိကန်တို့ကြားအခုလိုဗီယက်နမ်စစ်ကမ်းကိုအမေရိကန်ရေတပ်ကလေရင်တင်တင်မော်တစ်စင်းပထမဆုံးချိန်ဆိုက်ကတ်တော့မှာမို့ဒါဟာစစ်ဆက်ဆံမှုကိုတိုးမြင့်လာတာသိသာစေပါတယ်။တချိန်ကရန်ဘက်နှစ်နိုင်ငံကြားစစ်ရဲပူးပေါင်းမှုတွေတိုးမြင့်မဲ့လက္ခဏာဖြစ်လေရင်တင်တင်မော်ဆစ်လွတ်မဲ့အစီအစဉ်ကိုတော့ပြီးခဲ့တဲ့နှစ်ဩဂုတ်လထဲမှာပဲအမေရိကန်ပင်တဂန်စစ်ဌာနချုပ်ကနေကြေညာထားတာပါ။တောင်တရုတ်ပင်လယ်ပြင်မှာနယ်မြေပိုင်ဆိုင်မှုအတွက်တရုတ်နဲ့အငင်းပွားနေတဲ့ဗီယက်နမ်ဟာတရုတ်ကိုအန်တူပြီးကိုချီဘောကိုရက်ချင်တဲ့ဆန္ဒရှိကြောင်းပြသလာတဲ့နောက်မှာအမေရိကန်ကဗီယက်နမ်နဲ့နှိကတ်တဲ့ဆက်ဆံရေးရဖို့အတွက်ကြိုးစားလာတာဖြစ်ပါတယ်
။ခိုင်မာအားကောင်းပြီးတာယာဝါပြောလွတ်လပ်တဲ့ဗီယက်နမ်နိုင်ငံဟာအမေရိကန်အတွက်အကျိုးများမယ်လို့ယူဆကြောင်းနဲ့မိတ်ဆွေအဖြစ်ရှေ့ဆက်လက်တွဲဖို့ရည်ရွယ်ပါတယ်
။ဗီယက်နမ်စစ်ပွဲကာလတုန်းကအမေရိကန်နဲ့တိုက်ခိုက်ခဲ့တဲ့အကြီးအမားဆုံးတက်ဆစ်စင်ရဲ့အနှစ်90မြောက်ထိမ့်မြတ်ကျင်းပဖို့အတွက်ရပ်ပိုင်းကလေးပဲလိုတဲ့အချိန်မှာဝန်ကြီးမက်တစ်ဗီယက်နမ်ကိုတင်ဝင်ခီးသွားရောက်တာဖြစ်ပါတယ်။ကွန်မြူနစ်ဗီယက်နမ်နိုင်ငံရဲ့တူးနဲ့ဒဇင်အမှတ်သားတွေကြားကစစ်ကောင်းဆောင်ဟိုချီမင်းချေရုပ်တူရှိရာမျှော်စင်ရှိဗီယက်နမ်ဂုံပြုတပ်ဖွဲ့ရဲ့အလေးပြုမှုကိုခံယူရင်းဗီယက်နမ်ကွန်မြူနစ်ပါတီခေါင်းဆောင်တွေနဲ့ပူးတွဲတင်းစားရှင်းလင်းပွဲလုပ်ခဲ့တဲ့ဝန်ကြီးမက်တစ်ကနှစ်နိုင်ငံကြားမူဝါဒအရမတူညီတာတွေရှိနေပေမဲ့တူညီတာတွေအများကြီးရှိတာကိုအလေးထားပြီးပြောကြားခဲ့ပါတယ
်။စစ်ပွဲကာလကကျွင်းကြံရစ်တဲ့လက်နက်အစိတ်ပိုင်းတွေကိုဖယ်ရှားရှင်းလင်းဖို့အခုထိကျွန်တော်တို့လှုံ့ဆော်နေစေဖြစ်ပါတယ်။အတိတ်ကဖြစ်ပျက်ခဲ့တာတွေကိုကျွန်တော်တို့လေးစားသလိုရှေ့ဆက်လှုံ့ဆော်ရမယ့်အလုပ်တွေကိုလည်းတည်တည်ချာချာလုပ်မှာပါ။ကျွန်တော်တို့ဟာအမြင်တူသူတွေဖြစ်တာမို့နှစ်ဖက်သဘောတူညီမျှနိုင်တာတွေကိုတွေ့လာဖို့တိတ်မခတ်ပါဘူ
း။နှစ်ဖက်သဘောထားမျှနိုင်တဲ့ဘုံစံတံပိုးတွေထဲမှာတောင်တရုတ်ပင်လယ်ပြင်တဲတရားဥပဒေစိုးမိုးရေးနဲ့ရေချောင်းသွားလာရေးဆိုင်ရာလွတ်လပ်မှုရှိဖို့တွေပါဝင်တယ်လို့လည်းပြောပါတယ်။တရုတ်နိုင်ငံဟာတောင်တရုတ်ပင်လယ်ပြင်တပြင်လုံးနီးပါးကိုသူတို့ပိုင်ဆိုင်ချောင်းကြီးညာနေတာမို့ဒေသရင်းအိန္ဒိယနိုင်ငံအများပြားနဲ့အငင်းပွားနေတာပါ။ဒီထဲဗီယက်နမ်နိုင်ငံကတော့သူ့မူဝါဒအရမိဖက်မထားတာမို့ဗီယက်နမ်နဲ့ဆက်ဆံရေးကိုတိုးဖို့အမေရိကန်ဘက်ကသတိကြီးကြီးထားနေတာဖြစ်ပြီးအခုတော့ဆက်ဆံရေးပိုးပြီးနှိကပ်လာပြီလို့ဝန်ကြီးမက်တစ်ကပြောပါတယ်။အမေရိကန်ကမကြသေးခင်ကပဲဗီယက်နမ်ကမ်းရိုးတန်းဆောင်တက်တဲ့သူ့ရဲ့ Hamilton Class ကမ်းရိုးတန်းတော်သင်္ဘောကြီးကိုလွှဲပြောင်းပေးခဲ့တာပါ။ဒီသင်္ဘောဟာအမေရိကန်ကမ်းဆောင်တက်ကအကြီးဆုံးသင်္ဘောကြီးတစ်စင်းဖြစ်ပြီးပထမဆုံးချိန်ဖြစ်တဲ့ဗီယက်နမ်ကိုအမေရိကန်ရဲ့စစ်သင်္ဘောတစ်စင်းလွှဲပြောင်းပေးရခဲ့တာလည်းဖြစ်ပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားလက်ထက်က2016ထဲမှာအမေရိကန်ကဗီယက်နမ်ပေါ်ဆယ်စုနှစ်ပေါင်းများစွာလက်နက်ရောင်းချခွင့်ပိတ်ပင်ထားမှုကိုရုပ်သိမ်းပေးခဲ့တာဖြစ်ပြီးလက်ရှိမှာအမေရိကန်နဲ့ဗီယက်နမ်ကြားလက်နက်ရောင်းဝယ်မှုတန်ဖိုးကဒေါ်လာတန်90လောက်ရှိနေတယ်လို့အမေရိကန်အရာရှိတွေကပြောပါတယ်။ Australia, New South Wales, Canberra တက္ကသိုလ်ကဂုဏ်းလူဆောင်ပါမောက်က Calvia ကတော့ဗီယက်နမ်ဟာတရုတ်ကိုတွန်းလှန်ဖို့အတွက်အင်အားကြီးအောင်လှုပ်လာနေပေမဲ့တရုတ်ကဒီတိုင်းကြည့်နေမှာတော့မဟုတ်ဘူးလို့ပြောပါတယ်
။ခုခံတွန်းလှန်မှုတိုးလှုပ်လာတဲ့လူရဲ့အတွက်ဗီယက်နမ်ထိခိုက်အောင်တစုံတစ်ခုမလုပ်ပဲဘေးရှောင်ထွက်သွားဖို့တရုတ်ကလုပ်နိုင်မှာမဟုတ်ပါဘူး
။အမေရိကန်ဟာအရှေ့တောင်အာရှအာဆီယံနိုင်ငံတွေနဲ့ဆက်ဆံရေးကိုတိုးချဲ့နေပြီးတရုတ်နဲ့ရုရှားတို့ရဲ့ဩဇာလွှမ်းမိုးမှုအတွက်ချိန်ခွင်ရှာညှိဖို့ကာကွယ်မဟာဗျူဟာသစ်ကိုတုံးနေတာဖြစ်ပါတယ်
။ဒေါက်ခင်မျိုးသက်ပြောပြခဲ့တာပါရှင်။အခုထုတ်လွှင့်ပေးနေတဲ့လက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 40 48အပြင်ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190ကနေပြီးတော့လဲတိုးချဲ့ဖန်ယူနာစေနိုင်ပါတယ်ဒီအချိန်အတွင်းမှာတော့အင်္ဂလိပ်စာလေ့လာလူသူတွေအတွက်မနက်ခင်းအင်္ဂလိပ်သင်ခန်းစာကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းကောက်နှုတ်ချက်သိပ္ပံနဲ့နည်းပညာအမျိုးသမီးကန်တာတွေနာစေနိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနက်ခင်ပါရှင်။ဇန်နဝါရီလ28ရက်စနေနေ့မနက်ခင်း VOA အစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48နဲ့လိုင်းလက်မီတာ190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ချောင်းကောက်နှုတ်ချက်အီရန်သုံးအင်္ဂလိပ်သင်ကန်းစာအမျိုးသမီးကန္တာတိတ်ပတ်နဲ့ဤပညာအစီအစဉ်မှာတော့
ဆုံးနေရာတွေမှာတတ်မှတ်တဲ့ရေလောင်ပမာဏမရောက်ရှိတာမဝင်တာရေမရှိပင်နဲ့ဆယ်ကြီးကဒီလိုမျိုးဆန်းချောင်းနေတဲ့ပုံစံမျိုးအဲ့လိုမျိုးတွေက
ဆယ်မြောင်ထူပြူအင်ဂျင်နီယာဘူမိဗေဒပညာရှင်ဦးသိမ့်ပိုင်ပြောပြမယ်မြန်မာပြည်ကရေကာတာတွေကြောင့်နားဆင်ရမှာပါအခုရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းတွေကိုမူလဆောင်ပါရှင်ရဲ့အပေါ်မပြတ်ဦးကျော်စံတာနဲ့အတူကောက်နှုတ်တင်ပြပေးထားတာကိုနားဆင်နိုင်ပါပြီရှင်
မြန်မာ့ဝဆပစ္စည်းထောက်ပံ့မှုနဲ့ပတ်သက်ပြီးအမေရိကန်ရဲ့စူးစမ်းချက်ကိုရုရှားခြေပတ်ချက်ဆိုတဲ့ခေါင်းစဉ်နဲ့ sputniknews.com မှာရေးသားထားတာကိုတင်ပြလိုပါတယ်။ရုရှားကမြန်မာ့ဝဆပစ္စည်းရောင်းတာဟာမြန်မာနိုင်ငံရဲ့ခုခံကာကွယ်နိုင်စွမ်းခိုင်မာရေးအတွက်ရည်ရင်းဖြစ်တယ်လို့ရုရှားနိုင်ငံသားရဲ့ဝန်ကြီးဌာနရဲ့တောက်ကြံတွေကထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဒီရည်ရွယ်ချက်ဟာမြန်မာအရသာပြည်သူတွေကြုံတွေ့နေရတဲ့ချင်းကြောင်မှုနဲ့ဆက်ဆက်နေရဆိုတာအမေရိကန်နိုင်ငံသားရဲ့ဌာနကမိတ်ဆွေတွေအမျိုးအမြင်ကြီးကြီးနဲ့စဉ်းစားကြည့်ရင်သိနိုင်ပါတယ်လို့လည်းရေးသားထားပါတယ်။အလားတူစွာပဲရုရှားအစိုးရပြောခွင့်ရဒီမီထရီပက်စကော့ကလည်းရုရှားအစိုးရဟာအရာရာကိုနိုင်ငံတကာစံနှုန်းတွေနဲ့ကိုက်ညီအောင်လှုပ်ဆောင်နေကြတာဖြစ်တယ်လို့ဆိုခဲ့ပါတယ်။သူတို့သမ္မတဟာတခြားကိစ္စရပ်တွေလိုပဲစစ်ဘက်နည်းပညာပူးပေါင်းဆောင်ရွက်တဲ့နေရာမှာလည်းနိုင်ငံတကာဥပဒေနဲ့အညီပဲလုပ်တယ်လို့ပြောကြားထားတဲ့အတွက်အမေရိကန်တို့ဆွဆွဲသလိုသူတို့လှုပ်ရှားအကြောင်းမရှိဘူးလို့ဆိုပါတယ်။ရိုညာမွတ်စလင်တွေနဲ့ပတ်သက်လို့တင်မာမှုတွေမြန်မာနေတဲ့မြန်မာနိုင်ငံကိုဆစ်လက်နဲ့ရောင်းချတာဟာလူမှုဒုက္ခတွေနဲ့မတူညီဖြစ်နေတဲ့နေရာမှာလောင်စာထိုးပင်းနေတာဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရဟက်သာနယူးယောက်ကပြောဆိုလိုက်ပြီးတဲ့နောက်ရုရှားဘက်ကအခုလိုတုံ့ပြန်လာတာဖြစ်ပါတယ်။ရိုညာအရင်နဲ့ပတ်သက်ပြီးရုရှားကမြန်မာကိုဝေဖန်ပြောကြားထားပေမဲ့အမေရိကန်ကတော့ရုရှားတို့ရဲ့လက်နက်ရောင်းချမှုဟာကင်ရတွေရခက်တဲ့စင်ခေါ်မှုနမူနာပဲလို့ပြောခဲ့တယ်ဆိုတဲ့အကြောင်းရေးသားထားပါခင်ဗျာ။
ရုရှားခေမီလက်နက်တွေကိုဝယ်ယူနေပေမဲ့မြန်မာနိုင်ငံအတွက်တော့တရုတ်နိုင်ငံဟာအဓိကကန္တာမှာရှိနေစေဆိုတော့ဇန်နဝါရီလ25ရက် ERV online သတင်းစာရဲ့အရီတာအဘော်ကိုပြောပြချင်ပါတယ်မြန်မာဗိုလ်ချုပ်တွေကတရုတ်နိုင်ငံကဝယ်တဲ့အကြီးစားစစ်လက်နက်တွေတိုက်လေယာဉ်တွေရဲ့အရေးသွေးကိုမကျေနပ်ကြပေမဲ့လည်းရခိုင်ရေးပေါ်နိုင်ငံတကာရဲ့ PR တွေနဲ့ရင်ဆိုင်နေရတဲ့အချိန်မှာဩဇာအာဏာပြင်းတဲ့တရုတ်နိုင်ငံဟာမြန်မာနိုင်ငံအတွက်အဓိကကျနေစေဆိုတာသူတို့သိကြပါတယ်ဒါကြောင့်မြန်မာနိုင်ငံအနေနဲ့ဩဇာအာဏာကြီးမားတဲ့အိန္ဒိယတရုတ်နဲ့အိန္ဒိယနောက်ပြီးကုလလုံခြုံရေးကောင်စီအဖွဲ့ဝင်ရုရှားနိုင်ငံတို့နဲ့တန်တမန်ရေးဟန်ချက်ညီအောင်ထိန်းညှိနိုင်ဖို့ကြိုးစားကြရမှာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းဘက်ကရုရှားကာကွယ်ရေးဝန်ကြီးဆာဂေးရှွိုင်ဂူရဲ့မြန်မာနိုင်ငံခီးစဉ်အတွင်းရုရှားလုံ SU-30 တိုက်လေယာဉ်6ဆင်းကိုရောင်းဖို့သဘောတူခဲ့ပါတယ်။ဒီတိုက်လေရင်တွေမြမလေးတက်မှရှိလာရင်နေမြေတီးနှံခိုင်မြဲရေးနဲ့အကြမ်းဖက်သမားတွေရဲ့ချိန်ချောက်မှုကိုမောင်းထုတ်နိုင်မှာဖြစ်တယ်လို့ရုရှားဒုတိယကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးအလက်ဇန်ဒါဖိုမင်ကိုကိုးကားပြီးရုရှားသတင်းဌာန TASS ကရေးပါတယ်။အင်ဂျင်နှလုံးတက်နှစ်ယောက်စီးလိုသလိုမောင်းနေနိုင်တဲ့ SU-30 အမျိုးအစားတိုက်လေရင်တွေဟာဝင်းဟင်အချင်းချင်းရောဝင်းဟင်ကနေမြေပြင်ကိုပါတိုက်ခိုက်နိုင်စွမ်းရှိပါတယ်။စုစုပေါင်းဘန်ဒါရေးအသုံးစရိတ်ရဲ့ 12.56 ရာခိုင်နှုန်းကိုစစ်ဖက်အသုံးစရိတ်အဖြစ်ကာကွယ်ရေးဝန်ကြီးဌာနကတောင်းထားကြောင်းအာဏာရ NLD ပါတီအမတ်တွေကပြောကြပါဗျ။ဒါဟာပညာရေးဌာနကျန်းမာရေးနဲ့အားကစားဌာနတွေကတောင်းထားတဲ့နှစ်ဌာနပေါင်း 17.49 ရာခိုင်နှုန်းထက်တောင်းများနေတာဖြစ်ပါတယ်။တရုတ်နိုင်ငံလို့အကြီးစားစစ်လက်နက်ပစ္စည်းတွေရဲ့အရေးသွေးကိုမကြိုက်တာအပြင်မြန်မာနိုင်ငံမြောက်ပိုင်းကတချို့အင်အားကောင်းတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုပံ့ပိုးပေးနေတာနဲ့ပတ်သက်လို့မြန်မာစစ်ဗိုလ်ချုပ်တွေနဲ့တရုတ်နိုင်ငံကြားမှာပြဿနာရှိနေတာပါ။ဒါပေမဲ့လည်းရခိုင်အရေးနိုင်ငံတကာဖိအားတွေကိုရင်ဆိုင်ရမှာနဲ့ကုလဆုံးဖြတ်ချက်တွေနဲ့ပတ်သက်လာရင်တော့ဒေါ်အောင်ဆန်းစုကြည်နဲ့စစ်ဗိုလ်ချုပ်တွေဟာတရုတ်နိုင်ငံရဲ့တန်တမာရေးကြောထောက်နောက်ခံပေးမှုကိုရဖို့အထောက်အကူနေကြရတဲ့အကြောင်းအစုံလင်ကို AR Online သတင်းစာမှာဖတ်ရှုနိုင်ပါရဲ့ရှင်။ VOAS အနေနဲ့မနက်ခင်းစီစဉ်တွေနားဆင်နေကြတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နားဆင်လေ့လာကြရမယ့် American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလတန်းကစီစဉ်ပို့ချထားပါတယ်ရှင
်။ဒီကိမ်းနဲ့တင်ပြမယ် Idiom အသုံးကတော့
Give someone a hard time
ဖြစ်ပါတယ်။စာလုံးပေါင်းကGIVE give ka beta SOMEONE someone ga tu tiao ye e ga tku taka HARD hard ga kita TIME time ga chain so ro zakwai khun ye thai yai ti be ga ro lu tu tiao ko khet khe de chain pi da bo idiom si we te wai di be ga ro lu tu tiao ko sait do ga yau aw sait sin ye aw စိတ်မတက်မသားဖြစ်ရလေအောင်စိတ်တူအောင်စိတ်အနှောက်အယှက်ဖြစ်အောင်ဒုက္ခရောက်အောင်လွတ်တာကိုဆိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် My boss is giving me a hard time by asking me to do a lot of things in a short time
ကျွန်တော်ဆရာသမားကကျွန်တော်ကိုစိတ်ညစ်ရအောင်လုပ်နေလေရဲ့ချင်းတူတို့အတွင်းမှာခိုင်းထားတာလောက်ဆရာတွေကလည်းတပုံကြီးပါပဲဗျာလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ My boss is giving me a hard time by asking me to do a lot of things in a short time.
လူတူတယောက်ကိုစိတ်တော့ကရောက်အောင်စိတ်ဆင်းရဲအောင်စိတ်မတက်မသားဖြစ်ရလေအောင်စိတ်တူအောင်စိတ်အနှောက်အယှက်ဖြစ်အောင်ဒုက္ခရောက်အောင်လွတ်တာကို idiom အသုံးရဘယ်လိုပြောမလဲ။
Give someone a hard time.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာလာတန်စီစဉ်ထုတ်လွှင့်ပြနေတဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ပြီးတဲ့နောက်အခုအမျိုးသမီးကန်တာကိုလည်းနားဆင်ရပါမယ်။ American John Barr အဖွဲ့ချုပ်ရဲ့ဆရာဝန် Larry Nexler ဟာနှစ်ပေါင်းများစွာအတွင်းမိန်းကလေး162ဦးအပေါ်မှာလိန်ပိုင်းဆိုင်ရာစော်ကားခဲ့မှုတွေအတွက် January 24ရက်နေ့ကမစ်ချီဂန်တရားရုံးကနေထောင်ဒဏ်195နှစ်စီရင်လိုက်ပါတယ်။အခုလိုနှစ်ပေါင်းများစွာပြစ်မှုတွေကျူးလွန်ခဲ့တဲ့အပေါ်တာဝန်ရှိသူတွေကအရေးမယူခဲ့တဲ့အတွက်ဝေဖန်တန်တွေထွက်လာပြီးတဲ့နောက်တာဝန်ရှိသူတချို့လည်းယာရုကနှုတ်ထွက်သွားခဲ့ကြပါတယ်။အကြောင်းစုံကိုဒီသတင်းပတ်ရဲ့အမျိုးသမီးကန်တာမှာဒေါ်လှလှတန်းကတင်ပြပေးထားပါတယ်ရှင်။
'Cause it only serves to make me more determined to achieve my final goal.
Sir, I'm giving you 175 years, which is 2100 months. I've just signed your death warrant.
1195 နှစ်ချက်ခံဖို့စီရင်ချက်ချလိုက်ပါတယ်။ဒါဟာလပေါင်း2100ရှိပါတယ်။တည်တံချမှတ်ဖို့လက်မရေးထိုးလိုက်တာပါပဲလို့မရှိခင်ပြည်နယ်အမျိုးသမီးတရားသူကြီးရော့စ်မယ်ရီအကွီလီနာကဇန်နဝါရီလ24ရက်ဗုဒ္ဓနေ့ကစီရင်ချက်ချလိုက်တာဖြစ်ပါတယ်။အမှုကတော့အမေရိကန်ဂျွန်းဘအဖွဲ့ရဲ့ဆရာဝန်ဟောင်းဒေါက်တာလယ်ရီနာဆာကိုအသက်10နှစ်ထိတောင်ငယ်တဲ့သူတွေပါဝင်တဲ့မင်းကလေးငယ်ယာနဲ့ချီးပြီးလိင်ပိုင်းဆိုင်ရာစော်ကားမှုမတော်တရားပြုလုပ်မှုနဲ့ပတ်သက်တာဖြစ်ပါတယ်။မရှိခင်ပြည်နယ်လန်းစင်းရှိခရိုင်တရားရုံးမှာဇန်နဝါရီလ16ရက်နေ့ကစတင်ပြီးအမှုကြားနာခဲ့ရမှာ NASA ရဲ့မတော်မတရားပြုကျင့်ခံရတဲ့မိန်းကလေးငယ်ပေါင်း160လူကထွက်ဆိုချက်တွေပေးခဲ့ကြတာဖြစ်ပါတယ်။အဲ့ဒီမိန်းကလေးငယ်တွေနဲ့အမေရိကန်အိုလံပစ်ဂျွန်ဘာရွှေတိစ်ဆုရှင်တွေဖြစ်ကြတဲ့ Simone Biles, Gabby Douglas နဲ့ Michaela Maroney စသဖြင့်တို့လည်းပါဝင်ခဲ့ပြီးကြတိမီလာတွေအတွင်းမှာပဲဆရာဝန် NASA ထံစိကုသခံယူစဉ်ကသူတို့စော်ကားခံခဲ့ကြရတာဖြစ်ပါတယ်အသက်54နှစ်အရွယ်ဆရာဝန် Larry NASA ဟာအမေရိကန်ဂျွန်ဘာအဖွဲ့ရဲ့ဆရာဝန်အဖြစ် Olympic အားကစားပွဲတော်၄ခုတို့မှာတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်ဒါပြင်သူဟာမရှိခင်ပြည်နယ်တက္ကသိုလ်ရဲ့ဂျွန်ဘာအဖွဲ့နဲ့အမျိုးသမီးအသင်းတွေအတွက်တာဝန်ကျဆရာဝန်ဖြစ်ခဲ့တယ်လို့တက္ကသိုလ်ရဲ့အယုတ်ကူဆိုင်ရာစိတ်ကောလိမှလည်းတွဲပေပမောခဖြစ်ပါလေ NASA ဟာဒီအမှုစစ်ဆေးခံရစေမှာအရွယ်မရောက်သေးသူများရဲ့လိမ်ပိုင်းဆိုင်ရာညဉ့်ညမ်းတဲ့ဓာတ်ပုံတွေကိုလက်ဝဲတွေ့ရှိမှုနဲ့ထောင်တန်း260ချခံထားရသူလည်းဖြစ်ပါလေ NASA ဟာသူကျူးလွန်ခဲ့တဲ့လိမ်ပိုင်းဆိုင်ရာစော်ကားပူပေါင်းရာနဲ့ချီရှိတဲ့နဲ့ se mu gu da ju lun jang wen kan ge bi swae che tin khan ge ya da phit par de da ba me tia du ji akwi li na ga ro tu ai ni ga cha ma lite de phit dan ha na sa ma ton tia ju lun ge ja du dui a lung dui yu su de lo si yin che ma cha mi tia yung do ma pyo ge par de
and first and foremost my sentence reflects the seven in regard to who
di ni cha ma ke de si yin che ha တရားခံကပြစ်မှုကျူးလွန်တယ်လို့ဝန်ခံခဲ့တဲ့ပထမ9ဦးတွေသာမဟုတ်ပါဘူး။ကြံ160ဦးတို့တွေလည်းပါဝင်ပါတယ်။ကျူးလွန်ခံခဲ့ကြရသူတိုင်းတွေပါ။ကျူးလွန်ခဲ့တဲ့ပြစ်မှုတွေဟာလူအဖွဲ့အစည်းမှာအောက်တန်းအကျဆုံးပြစ်မှုတွေပဲဖြစ်ပါတယ်။ဒီလောက်အောက်တန်းကျတဲ့ပြစ်မှုတွေကိုတချို့မိသားစုတွေနဲ့လူအဖွဲ့အစည်းတွေကြားမှာကြားတော့ကြားဘူးကြမှာမဟုတ်ပါဘူးလို့တရားသူကြီးအကွီလနာကထောက်ပြခဲ့တာဖြစ်ပါတယ်။ဒါကြောင့်လေဒီလိုပြစ်မှုတွေကိုကျူးလွန်တဲ့ NASA ဟာဒီသစ်မှာထောင်ထဲမှာပဲနေတဲ့အန်ဒီယားရှိတဲ့သူတူဖြစ်တယ်လို့လေတရားသူကြီးအကွီလီနာကသူစီရင်ချက်မှာထည့်ပြောခဲ့ပါတယ
် As much as it was my honor and privilege to hear the sister survivors it is my honor and privilege to sentence you because sir you do not deserve
NASA ရဲ့ဒီပိုင်ဆိုင်ရာစော်ကားမှုကိုခံခဲ့ကြရတဲ့သူတွေဘလို့ဘွားကိုပြန်ရင်ဆိုင်ဖို့ကြိုးစားခဲ့ကြတဲ့ဆိုတဲ့ထွက်ဆိုချက်တွေကိုကြားရတဲ့အတွက်ဂုဏ်ယူမိတယ်လို့အခုစီရင်ချက်ချရမှာလေဂုဏ်ယူပါတယ်အကြောင်းကတော့ NASA လိုလူမျိုးဟာထောင်ထဲမှာပဲနေတဲ့လူဖြစ်ပါတယ်ကိုယ့်ရဲ့လူမဆန်တဲ့စိတ်ဆန္ဒတွေကိုထိန်းဖို့လုံးဝမကြိုးစားခဲ့တယ်လို့ရောက်လေရမှာဒုက္ခပေးတဲ့လူဖြစ်ပြီးအထူးသဖြင့်အကာအကွယ်မဲ့ဆုံးသူတွေအတွက်အန္တရာယ်ရှိတဲ့သူဖြစ်ပါတယ်လို့တရားသူကြီးကပြောကြားပြီးထောင်ဒဏ်195နဲ့ချမှတ်လိုက်တာဖြစ်ပါတယ်ခုလိုပြစ်ဒဏ်မချမှတ်မီတရားခံလယ်ရီနာဆာကသူပြစ်မှုကျူးလွန်ကြောင်းခံဝင်ချက်ပေးခဲ့တဲ့နိုဝင်ဘာလကတရားရုံးတော်မှာအခုလိုတောင်းပန်ခဲ့ပါတယ
် I think this is important that what I've done today to help move a community forward and away from the hurting and let the healing start
ဒီနေ့သူ့အနေနဲ့ပြစ်မှုကျူးလွန်ကြောင်းဝန်ခံခဲ့တာဟာရှေ့ကိုမျှော်မှန်းပြီးနာကျင်မှုတွေကိုကုစားနိုင်မှုဖြစ်ပါတယ်ဒါဟာသူ့ဘက်ကလက်ရှိအခြေအနေမှာအကောင်းဆုံးလုပ်ပေးနိုင်တာကိုလုပ်ပေးလိုက်တာဖြစ်ပါတယ်။ပါဝင်ပတ်သက်သူအားလုံးကိုသူ့အနေနဲ့ပြောချင်တာကတော့စိတ်မထိန်ချုပ်နိုင်မှုကဖြစ်ပွားခဲ့တဲ့ဒီအမှုတွေကြောင့်နာကျင်မှုဖြစ်စေခဲ့တာကိုကုစားနိုင်ဖို့ပါပဲ။ဘယ်သူအပေါ်မှာမှသူအာဃာတမထားပါဘူးလို့လည်းနာဆာကပြောခဲ့တာဖြစ်ပါတယ်။နာဆာကိုတရားသူကြီးကထောင်ဒဏ်195နဲ့ချမှတ်လိုက်တဲ့ပုံမှာဆေဂျိုတေရွေက NASA ရဲ့လိမ်ပိုင်းဆိုင်ရာစောကားမှုကိုခံခဲ့ရတဲ့ဂျွန်ဘာမေမက်တီလာဆန်ကကြိုဆိုလိုက်ပါတယ်။သတင်းမီဒီယာကိုစီရင်ချက်ချပြီးသူပြောခဲ့တာကတော့
For him yes. Absolutely. He will never be able to
ဟုတ်ပါတယ်။ဥပဒေကဆုံးမလိုက်ပါဘူး။သူ့အနေနဲ့အရင်ကသူကျူးလွန်ခဲ့တယ်လို့နောက်ဘယ်တော့မှထပ်ကျူးလွန်နိုင်တော့မှာမဟုတ်ပါဘူး။
လာဒီပဲ NASA ရဲ့နှစ်ရှည်လိမ်ပိုင်းဆိုင်ရာစောကားမှုကိုခံခဲ့ကြရတဲ့ main clean ရဲ့160အနှစ်တူးကတော့ Olympic ဂျွန်ဘာရွှေတိစိတ်ဆုရှင် Ellie Rasmussen ပဲဖြစ်ပါတယ် #MeToo လှုပ်ရှားမှုကြီးစတင်ခဲ့ပြီးလိမ်ပိုင်းဆိုင်ရာစောကားမှုတွေခံခဲ့ရတဲ့အမျိုးသမီးတွေတတ်တည်ရှိရှိနဲ့အဖြစ်မှန်ကိုလူသိရှင်ကြားထုတ်ဖော်ပြောကြားခဲ့မှုကြောင့်ပြစ်မှုကျူးလွန်သူတွေကိုထိထိရောက်ရောက်အေးအေးယူနိုင်ခဲ့တဲ့လျှောက်ရှားမှုပေါ်အခြေပြုပြီးပြစ်မှုကျူးလွန်သူကိုအရေးယူနိုင်ဖို့အတွက်ဝိုင်းဝန်းလှုပ်ဆောင်မှုဖြစ်တယ်လို့ Olympic ဂျွန်ဘာရွှေတိစိတ်ဆုရှင် Ellie Rasmussen ကတရားရုံးတော်မှာအခုလိုထွက်ဆိုခဲ့ပါတယ
် All these brave women have power and we will use our voices to make sure you get
ဒီတတိရှိလာတဲ့အမျိုးသမီးတွေဟာအင်အားရှိကြပါတယ်ကျမတို့ရဲ့အတန်းတွေကိုတုံးပြီး NASA ကိုသူကျူးလွန်ခဲ့တဲ့အဖြစ်ကနေမလွတ်အောင်စုပေါင်းပြီးဆောင်ရွက်ကြမှာဖြစ်ပါတယ်ဘဝကိုပြန်ပြီးရေရဲကြီးရင်ဆိုင်ခဲ့ကြတဲ့ကျမတို့တွေအားလုံးသူကျူးလွန်ခဲ့တဲ့ပြစ်မှုတွေကိုပြန်ထုတ်ပြောခဲ့ကြတာဖြစ်ပါတယ
်။အလားတူပဲ NASA ရဲ့စော်ကားမှုကိုခံခဲ့ရပြီးတရားရုံးတော်မှာထွက်ဆိုခဲ့တဲ့ဂျွန်ဘာမေမက်တီလက်ဆန်ကလည်းသူထွက်ဆိုရခြင်းရဲ့ရည်ရွယ်ချက်ကိုအခုလိုပြောပြခဲ့ပါတယ
်။ It's the least thing I could do after all that had happened to me. The least I could do was tell my story.
ကျမအပေါ်ကျူးလွန်ခဲ့တဲ့စော်ကားမှုတွေကိုခံခဲ့ရပြီးတဲ့နောက်ဒါဟာကျမဘက်ကအတက်နိုင်ဆုံးလုပ်ပေးတာပါပဲကျမရဲ့ဖြစ်ရမှန်တွေကိုပြောပြခြင်းအပြင်အခြားမိန်းကလေးငယ်တွေကျမလိုအဖြစ်ဆိုးမကြုံကြရအောင်ရည်ရွယ်တာဖြစ်ပါတယ
် NASA ရဲ့လိမ့်ပိုင်းဆိုင်ရာစော်ကားမှုကိုခံခဲ့ကြရတဲ့မင်းကင်းရဲ့အများစုကအမေရိကန်ဂျွန်ဘာအုပ်ချုပ်ရေးအဖွဲ့ကိုပြစ်တင်ကြပါတယ်။သူတို့အနေနဲ့ NASA ရဲ့လိမ့်ပိုင်းဆိုင်ရာစော်ကားမှုကိုခံခဲ့ရတဲ့အကြောင်းတိုင်တန်းချက်တွေကိုအထက်ရရှိတွေကမသိချင်အောင်ဆောင်ခဲ့ကြတယ်။လူတို့ကြအချက်တကွဲအကျိုးနဲ့မဖြစ်ရလီအောင်ဖုံးကွယ်ဖို့ကြိုးစားခဲ့ကြတယ်လို့ပြစ်တင်ကြတာဖြစ်ပါတယ်။ဒါကြောင့်လေမတ်လကဂျွန်ဘာဖွဲ့ရဲ့ဥက္ကဋ္ဌနဲ့အမှုဆောင်အရာရှိချုပ်တို့နှုတ်ထွက်ခဲ့တယ်လို့ဇန်နဝါရီလ22ရက်နေ့ကလည်းဂျွန်ဘာအုပ်ချုပ်ရေးမှုအစ်မြင့်အဖွဲ့ဝင်3ဦးတို့ယာဒုကနေနှုတ်ထွက်ခဲ့ကြပါတယ်။အလားတူပဲအကစားဆရာဝန် NASA ရဲ့လိမ့်ပိုင်းဆိုင်ရာစော်ကားမှုတွေနဲ့ပတ်သက်လို့စိတ်တပိုင်းအပြစ်မကင်းဘူးလို့ဆွဆွဲချင်းခံခဲ့ရတဲ့မရှိဂန်ပြည်နယ်ဥက္ကဋ္ဌလူအန်နယ်စီမန်ကလည်းကြာသာပြည်နေကပဲယာဒုကနေနှုတ်ထွက်ခဲ့ပါတယ်။ဒါအပြင်အခြေအနေဒီလောက်ထိဆိုးလာအောင်တည်တည်ကြီးနဲ့ဘာမှအေးအယူချင်းမပြုတ်ခဲ့တဲ့အတွက်လေပြည်နယ်ကတက်ဆိုင်ရာတွေကိုစုံစမ်းစစ်ဆေးမှုများပြုလုပ်နေပါကြောင်းတင်ပြရင်းဒီသတင်းပတ်ရဲ့အမည်တများကန္တာကိုနှီးကုန်းချုပ်အပ်ပါတယ်ရှင
် တော်လလတန်စီစဉ်ထုတ်လွှင့်ပေးနေတဲ့အမျိုးသမီးကဏ္ဍကိုတောက်ကြနေညပိုင်းမှာအစ်ထုတ်လွှင့်ပြီးအခုလိုစနေမနက်ပိုင်းမှာနောက်တစ်ချိန်ပြန်ပြီးနားဆင်နိုင်ကြပါရဲ့ရှင်။အခုဆက်လက်နားဆင်ရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ထားပါရယ
်။ဒီတစ်ပတ်တော့မြန်မာနိုင်ငံမှာတည်ဆောက်ထားတဲ့ဆယ်ရီအကြောင်းကိုပြောပြပေးမှာပါ။ဆယ်တိဆောက်တန်းနဲ့ပတ်သက်ပြီးခင်မီနီးစနစ်တွေအဆင့်မြင့်နီးပညာတွေမပေါ်ခင်ကတည်းကမြန်မာဘရင်တွေကစိုက်ပျိုးရေးအတွက်ဆယ်မြောင်းတာတမန်တွေတိဆောက်ခဲ့ကြတာဖြစ်ပြီးအခုဆိုရင်ဆယ်ပေါင်း300ကျော်နေပြီလို့ဆယ်မြောင်းအထုပြုအင်ဂျင်နီယာဘူမိဗေဒပညာရှင်ဦးသိန်းပိုင်ကပြောပါတယ်
ဆယ်မြောင်းတာတမန်တွေပေါ့လေမြန်မာဘရင်တွေလက်ထက်တွေကဒါကျွန်တော်တို့ဒီရံအနော်ထားမင်းလက်ထက်တို့ပါလို့ရနေပြီးတော့စပြီးတော့စောက်ပြီးတော့မှယနေ့လက်ထက်တိအောင်လည်းပဲစောင့်နေတဲ့ဟာတွေရှိတယ်ပေါ့လေအကျံမြင်ဗမာပြည်လက်ထက်ကနေပြီးတော့ဒီ1962ခုနှစ်အထိကိုဗမာပြည်မှာဆောက်ထားတဲ့ဆယ်ပေါင်းပေါ့လေဒီစည်ရင်းရ69ခုရှိတယ်1962ခုနှစ်ကနေပြီးတော့မှ1988 89ပေါ့အာဒအစိုးရမတက်ခင်အထိအဲ့ဒီမှာဆောက်ခဲ့တဲ့ဆယ်ရည်တော့ကလည်း69ခုရှိတယ်1988 89ပိုင်းကနေပြီးတော့2010လောက်အထိနှစ်ပေါင်း20လောက်အတွင်းမှာဆောက်ခဲ့တဲ့ဆယ်ကတော့289ခုရှိတယ်စည်ရင်းရပေါ့လေ2010နောက်ပိုင်းစောက်တဲ့ဆယ်ရှိရင်တော့ဒီလိုပုံများအောင်ပ
ါမြန်မာနိုင်ငံမှာတည်ဆောက်ခဲ့တဲ့ဆယ်တွေတကယ်အကျိုးရှိမရှိပြန်ပြီးသုံးသပ်ဖို့လိုနေတယ်လို့လည်းထောက်ပြပါတယ
်2962ခုနှစ်ကနေ88ခုစောက်တဲ့ဆယ်က6990လောက်ပဲရှိတယ်ဒီနောက်ပိုင်းမှာစောက်တာ200ကျော်တောင်ရှိတယ်ဆိုတော့3000လောက်တောင်များလာတယ်လို့ပြောလို့ရတယ်ဒီဆယ်တွေစောက်တာအဲ့ဒါဆိုရင်စဉ်းစားမယ်အချက်ကဒီလောက်နှစ်ပေါင်း20အတွင်းမှာအရင်ကတည်းက300ကျော်လောက်ဆယ်အကြီးအသေးအလက်နော်ဒီ200ကျော်လောက်စောက်ခဲ့တာတကယ်ရောလိုအပ်လို့လားတိုင်းကြီးအတွက်တကယ်ရောအတုံးကျခဲ့ရလားအဲ့ဒီအတွက်ကုန်ကျခဲ့တဲ့တွေလီကတော့တကယ်တိုင်းကြီးအတွက်အကျိုးရှိပြီးပြန်ရနိုင်မယ်အနေအထားရှိသလားပေါ့ဒါမျိုးတွေပြန်ပြီးတော့စဉ်းစားရတယ်ပေါ့လေ
တချို့နေရာတွေမှာမလိုအပ်ဖဲဆယ်ဆောက်တံမျိုးတွေရှိနေပါတယ်ဘာကြောင့်ပါလဲ
အရင်ကကျွန်တော်တို့ကဒါဆစ်ဆိုးကလက်ထက်မှာဆစ်ဆိုးကလက်အောက်မှာဗမာပြည်ကရှိခဲ့တဲ့အခါကြတော့ဟာသူတို့ရဲ့ policy တွေသူတို့ရဲ့စမှတ်ထားတဲ့အတိုင်းဟာအရင်ကဆိုလို့ရှိရင်တလောက်10ပြီးအောင်ခွင့်ပွဲလုပ်ရမယ်လို့ဗာမျိုးလို့ပေါ့လေအဲ့ခါကြတော့အမိန့်နဲ့အာဏာနဲ့ဆောက်ခိုင်းတဲ့အားတွေဖြစ်နေခဲ့တဲ့အတွက်ကြောင့်မလို့တချို့ဟာတွေကမလို့အဖဲနဲ့ဆောက်တလို့အာမှုတွေရှိနေတယ်ဒီထဲမှာမတမာမှုတွေလည်းအနေအများပါနိုင်တယ်မလဘေးလိုက်မှုတွေရှိနိုင်တယ်အကြောင်းကြောင်းတွေပေါ့လေသူပြင်းမကွေးတိုင်းမှာဆိုလို့ရှိရင်ပေတရာအောက်နေတဲ့ဆယ်တွေပေါ့လေဆယ်အငယ်တွေပေါ့ပေ50 60 90အဲ့လိုအမြင့်ရှိတဲ့ဆယ်တွေမှာဆိုလို့ရှိရင်တချို့နေရာတွေမှာသတ်မှတ်တဲ့ရေလောင်ပမာဏမရောက်ရှိတာမဝင်တာရေမရှိဘဲနဲ့ဆယ်ကြီးကဒီလိုမျိုးချမ်းချောင်းနေတဲ့ပုံစံမျိုးအဲ့လိုမျိုးတွေကဆယ်ပေါင်း20 30လောက်တောင်ရှိတယ်အဲ့လိုမျိုးတွေဖြစ်တဲ့အခါကျတော့နိုင်ငံတော်ရဲ့ဒဏ္ဍာငွေတွေသာကုန်သွားတယ်ဆယ်တွေကအမေရိကန်ဆယ်တွေပဲဖြစ်ပြီးတော့လက်တွေ့ဘဝမှာတကယ်အတုံးဝင်တဲ့စိုက်ပျိုးမြေအတွက်တော့၎င်းနော်ဒီချေးရွာတောက်သုံးရေအတွက်တော့၎င်းအခြားသောအကြောင်းတော့၎င်းသုံးမတဲ့ပဲနဲ့ငွေကုန်ပြီးတော့တိုင်းပြည်တွေအကျိုးမရှိတာပဲအဖက်တင်တယ
်ဆယ်တီဆောက်လိုက်တဲ့အတွက်တဘာဝဝန်းကျင်ထိခိုက်မှုတွေရှိတယ်လို့ဘယ်လိုကောင်းကျိုးတွေရှိတယ်ဆိုတာကိုကြည့်ရအောင်ပါ
ဆောက်ထားတဲ့ဆယ်တိုင်းကိုအတုံးမတည့်ဘူးလို့ပြောရတော့မဟုတ်ဘူးအတုံးတည့်တဲ့ဆယ်တွေလည်းအများကြီးရှိတယ်ဒီလိုမျိုးဆယ်မြောင်းတာတမန်တွေဆောက်လိုက်တဲ့အတွက်ကြောင့်မလို့စိုက်ပျိုးမြေဧကတွေအထူးဖြင့်အထက်အညာဒေသမှာပေါ့လေစိုက်ပျိုးမြေဧကတွေအများကြီးတိုးတက်လာတယ်အဲ့တွက်စိုက်ပျိုးရေးလုပ်ငန်းလည်းစိုက်လျောက်တိုးတက်တာတွေရှိတယ်နောက်အရင်တော့ဆိုလို့ရှိရင်အညာဒေသကပူပြင်းခြောက်တွေးတဲ့ဒေသဆယ်တွေဆောက်လိုက်တဲ့အတွက်အနည်းနဲ့အများစိတ်နှံ့စုပြေလာတာတွေရှိတယ်ဆယ်ဆောက်လိုက်တဲ့အခါကျတော့ဒါရေပြင်းဖြစ်သွားတဲ့အခါတချို့နေရာတွေမှာဆယ်ထဲမှာငါးတွေထည့်ပြီးတော့ဝေးလိုက်တဲ့အတွက်ကြောင့်မလို့အရင်တော့အညာတို့ပါလို့ဆိုလို့ရှိရင်ဒါဒီငါးတွေပါရေးလဲရှားပါတဲ့သဘောရှိတယ်ကျွန်တော်တို့ငယ်တုန်းကဆိုလို့ရှိရင်အဲနောက်ပိုင်းမှာဒီမူးမြူတွေပါလေဆယ်ထဲမှာပါထည့်ထုတ်တဲ့အခါကျတော့ကားငါးပါညာတွေလဲပို့ပြီးတော့မှပေါင်းများလာတဲ့သဘောရှိတယ်အော်ရာဒီလူကအရင်တော့ပူပြင်းခြောက်သွေးတဲ့ရာဒီလူကနေပြီးတော့ဒီဆယ်ရေမျက်နှာပြင်ကြီးရနေပြီးတော့ဒီရေငွေ့ပြန်နာတွေကြောင့်ပဝန်းကျင်ကလည်းသူထိုင်းစားတွေမြင့်တက်လာတယ်ပေါ့လေကောင်းတဲ့ချက်တွေလည်းပဲအများကြီးရှိပါတယ်ဆယ်ဆောက်တိုင်းမကောင်းတာမဟုတ်ဘူးဆယ်တွေဆောက်တိုင်းလည်းလုံးဝအကောင်းကြီးဖြစ်သွားတာမဟုတ်ဘူးအကောင်းတဲ့အစိုးရကတော့ဒီဆောက်တဲ့နေရာဆယ်ရဲ့ပမာဏပြန်ပြီးရရှိနိုင်တဲ့အကျိုးအမြတ်အဲ့ဒီပေါ်တွေပူတည်ပြီးတော့မှပဲသုံးသပ်ရမှာပါပဲ
ဆောက်ပြီးသားဆယ်တွေထဲမှာဆယ်တက်ကတူလို့ခေါ်လို့ရတယ်ဆယ်တော်ကြီးနဲ့ကင်းသားဆယ်တွေကတကယ်အကျိုးပြုတဲ့ဆယ်တွေပါ
ဆယ်တော်ကြီးဆယ်ကတော့မန္တလေးတိုင်းမေရယာမြို့နယ်ထဲမှာရှိတာပေါ့လေဟိုအတက်ပညာရပြောမယ်ဆိုရင်အရင်တော့ဟိုဒမ်မော့ယူနီဘာစီတီလို့တော့မှဒီလိုမျိုးတင်စားပြီးပြောထားတယ်ဘာလို့လဲဆိုတော့ဆယ်ဆောက်တယ်ဆိုတာဒီမြေချောင်းတွေကိုပိတ်လိုက်တာပိတ်လိုက်တဲ့အခါမှာမြေသားနဲ့ဖို့ပြီးဆောက်မြေသားတမန်ပေါ့လေဒါမှမဟုတ်ကွန်ကရစ်နဲ့ဆောက်မယ်ဆိုလို့ရှိရင်လည်းကွန်ကရစ်တမန်ပေါ့အဲ့လိုမဟုတ်ဘဲနဲ့ကြောက်တုံးတွေကိုစီးပြီးတော့မှဒီကွန်ကရစ်မှန်ပြီးတော့လုပ်တဲ့ကြောက်သားတမန်ပေါ့လေအဲ့လိုမျိုးကြံရင်ခွဲကြလို့ရတယ်ပေါ့လေဒါကဆယ်ဆောက်တဲ့အခါမှာလိုအပ်တဲ့တီဆောက်ရေးပစ္စည်းအရှိမှုတွေထားနောက်ဆယ်ရဲ့ဒီဒီဇိုင်းပေါ်မူတည်ပြီးတော့ပြုလုပ်ကြရတာဆယ်တော်ကြီးဆယ်ကြတော့သူကခုနပြောခဲ့တဲ့ဆယ်မျိုးစပေါ့လေဒမ်တိုက်၃မျိုးလုံးကိုပေါင်းစီပြီးတော့ဖောက်ထားတဲ့ဆယ်ဖြစ်တယ်ပေါ့လေမလေးတိုင်းတွင်စိုက်ပျိုးမြေအတွက်ရေပေးတင်တာတွေလဲလုံးနိုင်တယ်တချို့လက်စစ်တာထုတ်လို့ရတဲ့ဒီလက်စစ်တာပိုင်းနဲ့လည်းပဲရှိတယ်ပေါ့လေနောက်မလေးမျိုးအထီအောင်ပဲတူးမြောင်းပေါ့လေကန်နယ်တွေနဲ့ဆက်ပြီးတော့အဆင့်အဆင့်အဆင့်အဆင့်အလိုပေးသွားတာပေါ့အဲ့လိုပေးသွားတဲ့အခါကျတော့မလေးအထီအောင်ပဲဒီရေတွေပါလေကြောင်းလုတ်ပေးနိုင်တာတွေပါလေလည်းရှိပါတယ်ဆယ်တော်ကြီးကတော့ကောင်းတယ်လို့ပြောရမှာပါပဲစောက်ခဲ့တဲ့နှစ်ကလည်းကြာသွားပြီလေတုံးခဲ့တဲ့နှစ်ကလည်းအများကြီးကြာသွားပြီကျင်းသားတော်ဒီလက်စစ်ဒါထုတ်ဖို့အတွက်ရင်းနှုံးကတော့အများကြီးအကျိုးဖြစ်ခဲ့တယ်နောက်ပြီးတော့ကျင်းသားဆယ်ရဲ့အမြင့်ပေါ့လေဟိုက်ကာဆယ်တော်ကြီးရဲ့အများကြီးမြင့်တယ်ဒီအားလျက်စစ်နဲ့တွဲဆောက်ထားတဲ့အတွက်ကြောင့်မို့လို့ဒါဒီအားလျက်စစ်နဲ့ထုတ်နိုင်နေဟိုဆက်ပြူရေးအတွက်ရည်ရည်ပါလေပေးနိုင်နေအဲဒီကနေရည်တဲ့မြောင်းနေရာမှာခါဒီလူတွေအသုံးပြုပါဖို့ရတာလည်းရှိပါတယ
်ဗမာပြည်မှာအကျိုးပြုတဲ့ဆင်ကအဓိကဒီနှစ်ခုလောက်ပဲထုတ်ပြလို့ရလားအညာအလဲပိုင်းမှာပေါ့
တော့မကပါဘူးဘာလို့လဲဆယ်တွေကဗမာပြည်လုံးဆိုရှင်2010ခုနှစ်တော့ဆယ်ပေါင်း355ခုတောင်စောက်ပြီးသွားပြီလေ
ဆယ်355ခုတည်းကအကျိုးပြုတာထက်ဝက်လောက်ရှိသလား
တော့တောင်ကြော်နိုင်ပါလေပြောမယ်ဆိုလို့ရှိရင်တော့ဘဝမကတော့ပါဘူ
းအင်ဂျင်နီယာဘူမိပေရာပညာရှင်ဦးသိန်းပိုင်ပါနောက်တစ်ပတ်မှာတော့ဒေတာကန်တွေမလိုလားကြတဲ့ဆယ်ကျိုးတဲ့အနေအကြောင်းကိုပြောပြပေးပါမယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
တော်ခင်မျိုးသက်စီစဉ်ထုတ်လွှင့်ပေးနေတဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုတောက်ကြနေညာပိုင်းမှာအစ်နားဆင်နိုင်ပြီးအခုလိုစနေမနက်ပိုင်းမှာနောက်တစ်ချိန်ပြန်ပြီးနားဆင်နိုင်ပါရဲ့ရှင
်အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်တောရရှင်များခင်ဗျာနျူကလ িয়ার နဲ့ဆက်နွယ်ပြီးတော့အီရန်နိုင်ငံပေါ်ချမှတ်ထားတဲ့ဒဏ်ခတ်ရေးယူပိတ်ဆို့မှုတွေကိုဖယ်ရှားလိုက်ကြောင်းသမ္မတဒေါ်နယ်ထရမ့်ကနောက်တစ်ချိန်ထမှန်အတည်ပြုလိုက်ပါတယ်။ဒါဟာဆိုရင်ကြေကြေပြန့်ပြန့်ပူတွဲအရေးယူဆောင်ရွက်မှုအစီအစဉ်ရ2015ခုနှစ်ကအီရန်နိုင်ငံနဲ့သဘောတူညီမှုယူပြီးချမှတ်ထားတာကိုပထမအဦးဆုံးဖယ်ရှားပေးလိုက်တာဖြစ်ပါတယ်။တနေ့တည်းမှာပဲအမေရိကန်ပြည်ထောင်စုဗန်နာရေးဝန်ကြီးဌာနကလည်းတတိပုဂ္ဂလနဲ့ကုမ္ပဏီအဖွဲ့အစည်း14ဖွဲ့တို့ကိုလူခွင့်ရေးကျူးလွန်ဖောက်ပြက်မှုစင်စါဖျက်တောက်မှုနဲ့အီရန်နိုင်ငံတို့လက်နက်တွေတိုးများလာစေရေးစတာတွေမှာဆက်နွယ်ပတ်သက်မှုနဲ့နျူကလ িয়ার နဲ့မပတ်သက်တဲ့ပြစ်မှတ်ထားအရေးယူမှုအစ်စ်တွေချမှတ်လိုက်တဲ့အကြောင်းကြေညာခဲ့ပါတယ်။ အခုလိုနျူကလ িয়ার နဲ့ပတ်သက်တဲ့အရေးယူဒဏ်ခတ်ပိတ်ဆို့မှုဖယ်ရှားပစ်တာကိုအတည်ပြုရတာဟာဒီနျူကလ িয়ার သဘောတူညီချက်မှာပါတဲ့ဆိုးရွားလာတဲ့အပြစ်အနာစာတွေကိုကျွန်ုပ်တို့ရဲ့ဥရောပမဟာမိတ်တွေအနေနဲ့ပြင်ဆင်နိုင်မှုသဘောတူညီထားတဲ့အချက်တစ်ခုတည်းအတွက်ဖြစ်တယ်လို့သမ္မတထရန့်ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒါဟာနောက်ဆုံးအခွင့်အရေးဖြစ်တယ်လို့လည်းသူကပြောပါတယ်။ဒီသဘောတူညီချက်သာမရှိရင်အမေရိကန်ပြည်ထောင်စုအနေနဲ့တန်ခတ်အရေးယူပိတ်ဆို့မှုကိုထပ်ပြီးတော့ဖယ်ရှားတော့မှာမဟုတ်ပဲအီရန်နျူကလ িয়ার သဘောတူညီချက်အတိုင်းဆက်လက်ကျင့်သုံးသွားမှာဖြစ်တယ်လို့သမ္မတကပြောပါတယ်။ဒီသဘောတူညီမှုမှာအမေရိကန်ပြည်ထောင်စုပါဝင်ချက်မှတ်ထားတဲ့ဥပဒေပြုရင်ပြောင်းလဲရေးနဲ့ပတ်သက်ပြီးကွန်ကရစ်လွှတ်တော်နဲ့လှုပ်ဆောင်သွားဖို့သူ့အနေနဲ့တကားဖွင့်ထားတဲ့အကြောင်းသမ္မတထရန့်ကရေးသားထားပါတယ်။ဒီပြောင်းလဲတွေထဲမှာအထူးရေးပါတဲ့အချက်၄ချက်ပါရှိရမယ်လို့သမ္မတကပြောပါတယ်။အဲ့ဒီအချက်တွေကတော့အီရန်ဟာနိုင်ငံတကာစစ်ဆေးသူတွေကစစ်ဆေးရန်လိုအပ်လို့တောင်းဆိုတဲ့နေရာတွေကိုတွားရောက်ခွင့်ပြုရပါမယ်။အီရန်နိုင်ငံဟာဘယ်သောအခါမှနျူကလ িয়ার လက်နက်ပိုင်ဆိုင်ခွင့်မရှိစေရပါဘူး။ထမှန်မွန်မှန်ပြဋ္ဌာန်းထားတဲ့ဥပဒေဟာဘယ်သောအခါမှတတ်မှတ်ရဲ့ကျော်လွန်ကုံဆုံးသွားတယ်မရှိစေရပါဘူး။အီရန်အနေနဲ့မစ္စိုင်းဒုံးကျည်ပြုလုပ်မယ်စမ်းသပ်မှုပြုလုပ်မယ်ဆိုရင်ပြင်းထန်တဲ့ဒဏ်ခတ်အရေးယူပိတ်ဆို့မှုတွေပြုလုပ်ခြင်းခံရမှာဖြစ်တယ်လို့ပါရှိပါတယ်။အီရန်ရဲ့သဘောတူညီမှုဟာဘာမဟုတ်တဲ့အပေးယူကိစ္စလေးအတွက်အကျေချဲ့နေတာဖြစ်တယ်လို့သူ့အနေနဲ့ယုံကြည်တဲ့အကြောင်းသမ္မတထရန့်ကထပ်လောင်းပြောဆိုပါတယ်။အီရန်နိုင်ငံရဲ့ရန်လိုမှုနဲ့အီရန်ပြည်သူတွေကိုထောက်ခံဖို့အတွက်အီရန်ရဲ့နျူကလ িয়ার သဘောတူညီချက်ရဲ့အရေးပါတဲ့ချုံရင်းအားနည်းချက်တွေပြင်ဆင်ပြောင်းလဲမှုပြုလုပ်တဲ့နေရာမှာအမေရိကန်နဲ့အတူလက်တွဲဆောင်ရွက်ဖို့ဥရောပမဟာမိတ်တွေကိုသမ္မတထရန့်ကတိုက်တွန်းလိုက်ပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ခဲ့ကြတာကတော့အမေရိကန်ဆိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOE ရဲ့အားဖို့မဟုတ်ကြောင်းသိစေအပ်ပါရရှင်။ VOE ကနေပြီးအခုလက်ရှိနားဆင်နေတဲ့အစီအစဉ်အစအဆုံးကိုမနက်၈နာရီကနေ၉နာရီထိလိုင်းဒိုမီတာ20 kHz 15113ညလိုင်းဒိုမီတာ25 kHz 11883ညနဲ့လိုင်းဒိုမီတာ32 kHz 9335တို့ကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ကြပါတယ်။ဒီနေ့ညပိုင်းမှာတော့ဒါရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုလည်းနားဆင်နိုင်ပါရရှင်။ဒီကနေ့မနက်ပိုင်းထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုတော့ကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင
်။အမေရိကန်ရဲ့စီးပွားရေးအင်အားကနေကမ္ဘာကြီးအတွက်အကျိုးဖြစ်ထွန်းစေမှာဖြစ်တယ်လို့ကမ္ဘာလုံးကစီးပွားရေးနဲ့နိုင်ငံရေးကောင်းဆောင်တွေကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပြီးသူရဲ့ America First အမေရိကန်ဦးစားပေးမူဝါဒတွေကိုကောက်ွယ်ပြောဆိုသလိုအမေရိကန်မှာစီးပွားရေးဓာတ်လုပ်ကြဖို့လည်းဖိတ်ခေါ်လိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံ Davos မြို့ကမ္ဘာစီးပွားရေး Forum WEF မှာတောက်ကြနေက15မိနစ်ကြာပြောတဲ့မင်ကွန်းနဲ့သမ္မတထရမ့်ကအဲ့လိုပြောသွားတာပါအမေရိကန်ဟာစီးပွားရေးလုပ်ငန်းတွေအတွက်လမ်းဖွင့်ထားပြီးရှင်ပြိုင်နိုင်စွမ်းအားပြန်ကောင်းလာပါပြီလို့ဆိုပါတယ်ခရီးမီးယားဒေသကိုရုရှားကဒူပိုင်နယ်အဖြစ်သိမ်းသွင်းခဲ့တာမှပေါ်ဝင်ပတ်သက်တဲ့ရုရှားနဲ့ယူကရိန်းနိုင်ငံသားတွေအပေါ်တန်ခတ်အရေးယူမှုအသစ်တွေချမှတ်လိုက်တဲ့အကြောင်းအမေရိကန်ဗန္ဓာရေးဌာနကကြေညာပါတယ်တန်ခတ်အရေးယူခံရသူတွေရဲ့ပိုင်ဆိုင်မှုတွေအမေရိကန်ပိုင်နယ်နယ်မြေတွေမှာရှိတယ်ဆိုရင်ထိန်းချုပ်ထားလိုက်ပြီးအမေရိကန်နိုင်ငံသားတွေနဲ့စီးပွားရေးမလုပ်ရဘူးလို့လည်းပိတ်ပင်လိုက်တာပါနိုင်ငံတော်တမင်ကပုဂ္ဂိုလ်တော်ဆန်းစုကြည်ဟာဒီတိတိကျဖြစ်နေပြီးသူ့အဆိုအဖြစ် living in a bubble လက်တွေ့အခြေအနေနဲ့ကင်းကွာနေတယ်လို့အမေရိကန်ဝါရင်နိုင်ငံရေးသမား Bill Richardson ကပြောပါတယ်နိုင်ငံတကာနဲ့ပြည်တွင်းကလူပုဂ္ဂိုလ်တွေနဲ့ဖွဲ့စည်းထားတဲ့လက်ခံအရေးအကြံပေးအဖွဲ့တွေကနေနှုတ်ထွက်သွားပြီးတဲ့နောက် Mr. Richardson ကအဲ့ဒီလိုထပ်ပြောတာပါတော်ဆန်းစုကြည်ဟာရန်သူတွေပတ်လည်အဝိုင်းခံနေရတယ်ဆိုတဲ့စိတ်သဘောထားမျိုးရှိလာတယ်လို့လည်းဆိုပါတယ်ဒါပေမဲ့သူဟာမြန်မာနိုင်ငံအပြောင်းလဲအတွက်အကောင်းဆုံးမျှော်လင့်နိုင်တဲ့ပုဂ္ဂိုလ်ဖြစ်ဆက်ရှိနေတော့မယ်လို့လည်းပြောပါတယ်ပြည်ပခောက်တွေဖြစ်နေတဲ့အာဖဂန်နစ္စတန်နိုင်ငံငြင်းငြမ်းလာစေဖို့လှုံ့ဆော်တဲ့အနေနဲ့အင်ဒိုနီးရှားအာဖဂန်နစ္စတန်နဲ့ပါကစ္စတန်ကအစ္စလာမစ်ပညာရှင်တွေပါဝင်တဲ့ကော်မတီတရက်ကိုထူထောင်ဖို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကအဆိုပြုထားပါတယ်ခင်ဗျာ
စနေမနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတင်ချုပ်ကိုကိုကျကျော်သိမ်းပြောပြသွားတာပါဒီမနက်အစီအစဉ်ထုတ်လွှင့်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါတယ်ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ79 kHz 15563ညလိုင်းဒိုမီတာ25 kHz 11965တို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.